Welcome to the Voice of America in Burmese.
Minglam ne khim chit ja ba si shin. Toda shin a long sait chan da ko jam ma ja ba si. Bio American tan ye 2022 me la 24 ye in ga ni ma ne phe. Bio season dwe ko American ti rong su Washington DC myo ro ga ni line no meter 2540 ne 51 line meter 190 ne VOA Facebook ဆောင်နေတာကပါဒါရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်မခင်မျိုးသက်ပါဒီနှစ်ကနေ့မနက်ခင်းစီစဉ်လေးကိုတာဝန်ယူပြီးတင်ဆက်ပေးမှာပါ။
မင်္ဂလာမနက်ခင်းမှာသောရရှင်များရှင်ကျွန်မတင်ကြီးထိုက်ပါဒေါက်ခင်မျိုးသက်နဲ့အတူသတင်းတွေကြီးညာပါမယ်။နိုင်ငံပေါင်း20လောက်ကယူကရိန်းအတွက်ကာကွယ်ရေးဆိုင်ရာထောက်ပံ့ကူညီမှုအသစ်တွေပို့ဆောင်ပေးနေကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီးကတင်းနှင်းလာနေမှာပြောပါရယ်။မြမပင်လေကမ်းခြေမှာတေဆုံးသူ14ဦးရဲ့ရုပ်အလောင်းတွေတွေ့ရှိရကြောင်းရဲတပ်ဖွဲ့ကပြောဆိုပြီးရိုဟင်ဂျာတွေပါဝင်တဲ့လူဒေသခံတွေကပြောပါရယ်။ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကြားကြရဖို့ရှိပါရယ်ရှင်
။ကျေးဇူးတင်ပါတယ်မသိန်းကြီး။အခုလိုနောက်ဆုံးရသတင်းတွေကြားပြီးတဲ့အခါမှာတော့American သမရရဲ့ဂျပန်နိုင်ငံခီးစင်အကြောင်းကိုတင်ပြပေးပါမယ်။ဒါအပြင်မြန်မာနိုင်ငံထဲမှာစစ်တပ်ရဲ့နေမျိုးရှင်းလင်းရေးကြောင့်သခိုင်းတိုင်းတွေကအခြေအနေဘယ်လိုရှိပါသလဲ
။ခီးရွာ14ရွာခန့်ပေါ့။နေအိမ်က354ရွာကျားမှာမရှိခံရ။တိတူရဲ့တိုက်ပွဲတွေကတော့မဖြစ်ခဲ့ဘူး။ဟုတ်ဒီနေ့ဒီပေါ့
။ဟုတ်ကဲ့။ဒီဒါကတော့သခိုင်းတိုင်းရဲ့အခြေအနေပါ။နိုင်ငံခြားငွေစင်အပြရာခန့်နေတဲ့ကုမ္ပဏီ900ကျော်license အသိန်းခံရတဲ့အကြောင်းကိုလည်းတင်ပြပေးဖို့ရှိပါတယ်။ဒါအပြင်ကမ္ဘာတစ်လွှမ်းမှာငွေကြေးဖောင်းပွားမှုတွေဘာကြောင့်ဖြစ်နေလဲဆိုတာနဲ့ကမ္ဘာပြားများနေမှာပြားတွေအတွက်ဘယ်လိုအန္တရာယ်တွေရှိတယ်ဆိုတာကိုတင်ပြပေးမယ်အပြင်အပတ်စဉ်တင်ဆက်နေကြသတင်းတောက်မှတ်စုစီးပွားရေးဘလော့ဂါတွေပြောသမျှဂန္ဓာတွေနဲ့တူတက်တန့်ရောင်းသတင်းလွှာကိုလည်းနောက်ပိုင်းမှာနားဆင်ရမှာပါ။အခုတော့ထိတ်တန့်ရောက်သတင်းတွေကိုမတ်တိန်ကြီးထိုင်နေတူပြောပြပေးပါမယ်။
နိုင်ငံပေါင်း20လောက်ကယူကရိန်းအတွက်လုံခြုံရေးဆိုင်ရာထောက်ပံ့ကူညီမှုအသစ်တွေပို့ဆောင်နေကြကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ကယူကရိန်းကာကွယ်ရေးဆိုင်ရာဆက်သွယ်ဆောင်ရွက်မှုအဖွဲ့ရဲ့ဒုတိယမြောက်ဆွေးနွေးပွဲပြီးဆုံးပြီးနောက်မှာပြောဆိုပါတယ်။အရေးကြီးလိုအပ်နေတဲ့လက်နက်ကြီးကြီးစံတွေ၊ကံရိုးတန်းကာကွယ်ရေးစနစ်တွေ၊တင့်ကားတွေနဲ့တခြားသောတန်ကြပ်ကာကားတွေကိုနိုင်ငံအများအပြားကလှူဒန်းနေကြတဲ့ယူကရိန်းတပ်ဖွဲ့တွေကိုလေ့ကျင့်သင်တန်းပေးရင်းနဲ့ယူကရိန်းစစ်တပ်စနစ်တွေခိုင်မာတည်ထောင်ရေးအတွက်ဂရိကဝတ်သစ်တွေနဲ့ဆောင်ရွက်လာသူတွေလည်းရှိတယ်လို့အမေရိကန်ကာကွယ်ဝင်ကြီး Austin ကအမေရိကန်စစ်ဌာနချုပ် Pentagon မှာလုပ်တဲ့တင်းနှင်လာနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။ယူကရိန်းတပ်ဖွဲ့တွေအတွက်ဟာပွန်လောင်ချာတစ်ခုနဲ့ဒုံးကျည်တွေပေးအပ်မဲ့အကြောင်းဒိန်းမတ်နိုင်ငံကပြောဆိုလိုက်ပြီး Czech သမ္မတနိုင်ငံကတော့တိုက်ခိုက်ရေးရဟတ်ယာဉ်တွေတင့်ကားတွေနဲ့ဒုံးကျည်စနစ်တွေလှူဒန်းပါတယ်။တင်းနှင်လာနေ့ဆွေးနွေးပွဲမှာနိုင်ငံပေါင်း48နိုင်ငံကအွန်လိုင်းကပါဝင်ဆွေးနွေးခဲ့ကြကြောင်းအမေရိကန်ထိပ်တန်းစစ်ဖက်အရာရှိပူရက်ဆူးစီချုပ်များအခြေခဲဗိုလ်ချုပ်ကြီးမတ်မေလီကပြောပါတယ်အသစ်ပါဝင်ဆွေးနွေးတဲ့နိုင်ငံတွေထဲမှာတော့ဩစတြေးလျကိုလံဘီယာနဲ့အိုင်ယာလန်နိုင်ငံတို့ပါဝင်ပါတယ်ရှင
်လွန်ခဲ့တဲ့3လကရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ယူကရိန်းကိုဝင်ရောက်ကျူးကျော်မှုဟာတိတ်ကိုရှက်ဖို့ကောင်းတယ်လို့ပြောပြီးဂျနီဗာကုလသမဂ္ဂရုံးကဝါရင့်ရုရှားတန်တမန်တဦးဖြစ်တဲ့ Boris Bondarev ကတင်းလာနေမှာနှုတ်ထွက်စာတင်လိုက်ပါတယ်။ဒီလိုလောက်ရမျိုးကရှားပင်မဲ့ဒါရုရှားတန်တမန်တွေကြားအခုလိုဆန့်ကျင်ဆန္ဒပြမှုမျိုးကတော့မကြုံစဘူးဖြစ်တဲ့ခုတော့မဟုတ်ပါဘူး။အသက်42နှစ်အရွယ် Bondarev ကတန်မတ်ကြီး Gennady Gadilov ကိုလိမ့်မှုပြီးနှုတ်ထွက်စာတင်ခဲ့တဲ့နောက်မှာရုရှားရဲ့စစ်ဆင်နွှဲမှုကိုပြစ်ပစ်ခါကဝေဖန်ရှုံချခဲ့ပါတယ်။သမ္မတပူတင်ရဲ့ယူကရိန်းပေါ်ဆင်နွှဲတဲ့ရန်လိုစစ်ပွဲဟာတကယ်တော့အနောက်ကမ္ဘာတစ်ခွင်လုံးကိုပါဆစ်ဆင်နှဲတာဖြစ်ပြီးဒါဟာယူကရိန်းပြည်သူတွေပေါ်မှာရာဇဝတ်မှုကျူးလွန်တာတွေမဟုတ်ပဲလွတ်လပ်တဲ့လူမှုအတိုင်းဝိုင်းနဲ့ရုရှားနိုင်ငံဖြစ်လာဖို့အတွက်မျှော်လင့်ဆောင်စားနေကြတဲ့ပြည်သူတွေကိုလည်းမျှော်လင့်ချက်တွေပြည့်အောင်စစ်ပွဲထောက်ခံတဲ့အထိမ်းအမှတ်ဇီဆိုတဲ့စလုံးကိုတုံးပြီးရာဇဝတ်မှုကျူးလွန်တာကအဆိုးဆုံးဖြစ်တယ်လို့လည်းဘွန်ဒရော့ဖ်ကပြောပါတယ်ဂျနီဗာမှာလည်းနဲ့ဖြတ်သန်းရေးဆိုင်ရာကိစ္စရပ်တွေကိုကင်တွဲနေတဲ့ဘွန်ဒရော့ဖ်ကအခုစစ်ပွဲဆင်နွှဲနေသူတွေဟာသူတို့အာဏာတည်မြဲပြီးခန့်ခန့်နာနာနေနိုင်ဖို့ရုရှားရေတပ်တစ်ခုလုံးရဲ့ကုန်ချစည်းလက်တန်ကြီးရှိတဲ့ဇင်ခံရွတ်တင်းပေါ်ကြီးတွေစီးပြီးပြစ်ဒဏ်ကင်းလွတ်ခွင့်နဲ့အာဏာအပြည့်ရနေတာကိုသဘောတွင်နေကြတယ်လို့လည်းပြောပါတယ်။ဒီအတွက်သူတို့ဟာလူအသက်ပေါင်းများစွာကိုစည်းရေးဖို့ဝင်မလေးတဲ့အတွက်ခုလိုထောင်နဲ့ချီတဲ့ရုရှားတွေယူကရိန်းတွေတိုက်ဆုံးကြပြီလို့လည်းပြောပါတယ်
။ယူကရိန်းရဲ့ ရုရှားရဲ့ယူကရိန်းကျူးကျော်စစ်နောက်ပိုင်းအချိုးအကွေကြီးတစ်ခုနဲ့ရင်ဆိုင်ရပြီဖြစ်ကြောင်းဆွစ်ဇာလန်နိုင်ငံဒါဗိုစ်မှာကျင်းပနေတဲ့ကမ္ဘာစီးပွားရေးဖိုရမ်မှာကမ္ဘာခေါင်းဆောင်တွေနဲ့စီးပွားရေးလုပ်ငန်းကြီးတွေရဲ့အမှုဆောင်တွေကိုယူကရိန်းသမ္မတဗိုလိုဒီမာဇယ်လင်စကီကပြောဆိုလိုက်ပြီးရုရှားအစိုးရအပေါ်မှာဒဏ်ခတ်ပိတ်ဆို့မှုတွေတွန့်မြင့်ချမှတ်ရမယ်အချင်းလို့လည်းပြောဆိုလိုက်ပါတယ်ကိုရိုနာကပ်ဘေးရောဂါမတိုင်ခင်2020ပြည့်နှစ်ဇန်နဝါရီလနောက်ပိုင်းဒါဗိုစ်မှာကမ္ဘာခေါင်းဆောင်တွေနဲ့စီးပွားရေးလုပ်ငန်းကြီးတွေရဲ့ခေါင်းဆောင်တွေပထမဆုံးအချိန်တွေ့ဆုံဆွေးနွေးမှုလည်းဖြစ်ပါတယ်။မြို့တော်ခီယက်ကနေဗီဒီယိုကနေတဆင့်မင်ကွန်းပြောခဲ့တဲ့ယူကရိန်းသမ္မတကရုရှားအပေါ်မှာဒဏ်ခတ်ပိတ်ဆို့မှုအမြင့်ဆုံးချမှတ်ဖို့တောင်းဆိုခဲ့ပါတယ
်။ И таких санкций против России я вважаю до сих немає, а вони повинні бути ембарго на російську нафту.
ရုရှားရဲ့ရင်းနှံကိုတိုက်မြှင့်ပိတ်ပင်မှုရုရှားဘဏ်တွေကိုချင့်ချယ်မရှိအပြည့်အဝပိတ်ပင်မှုရုရှားရဲ့နည်းပညာကဏ္ဍကိုလုံးဝဆွန့်လွတ်ပြီးရုရှားနဲ့ကုန်သွယ်မှုကိုလည်းလုံးဝရပ်ဆိုင်းမှာရုရှားဘက်ကအထုလက်နက်တွေဓာတုဇီဝနျူကလ িয়ার တွေတုံးလာရေးကိုစောင့်ဆိုင်းမနေကြပါနဲ့လို့ယူကရိန်းသမ္မတဇယ်လင်စကီကဒါဗိုစ်အစည်းအဝေးတက်ရောက်သူတွေကိုတိုက်တွန်းခဲ့တာဖြစ်ပါတယ်ဒါပေမဲ့လည်းရုရှားရဲ့စွန့်ရင်နဲ့ကုန်သွယ်ရေးအပေါ်မှာအပြည့်အဝတတ်မြင့်ရေးယူကရိန်းအစိုးရရဲ့တောင်းဆိုချက်ကတော့ပြည့်မီဖို့အလံဝေးနေပါတယ်ရှင
် VOA American တန်မနက်ဖက်မြန်မာဝါသအစီအစဉ်တွေကိုမနက်6:00ကနေ9:00အထိလိုင်းဒိုမီတာ24 kHz 12.73 ညလိုင်းဒိုမီတာ40 kHz 9413ညလိုင်းဒိုမီတာ58 kHz 5805နဲ့လိုင်းလမ်းမီတာ190 kHz 1505တို့ကနေလွှဲထုတ်လင်းပေးနေပါတယ်ခင်ဗျာ
VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်ကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီး Michelle Bachelet ဟာတရုတ်နိုင်ငံကိုတနင်္လာနေ့မှာရောက်သွားပါပြီဒီခီးစဉ်အတွင်းတရုတ်အနောက်မြောက်ပိုင်းရှင်ကျန်းဒေသတွေကလူခွင့်ရေးချိုးဖောက်မှုဆန်ရဆွဆွဲမှုတွေနဲ့ပတ်သက်ပြီးဆွေးနွေးပြောကြားမယ်လို့ခန့်မှန်းရပါတယ်။သူ့ရဲ့6ရက်ခီးစဉ်အတွင်းမဟာမင်းကြီးဘက်ရှလာဟာရှင်ကျန်းဒေသမြို့တော်ဥရမ်ကီနဲ့ကက်ရှ်ကာမြို့တွေကိုတွားရောက်ဖို့ရှိပါတယ်။တရုတ်ဆွေဟာရှင်ကျန်းကတိုင်းရင်းသားဝီဂါမွတ်စလင်တပ်သန်းကိုထိန်းသိမ်းထားတာဖြစ်ပြီးသူတို့ဟာလူခွင့်ရေးချိုးဖောက်မှုခံရနိုင်ပွဲရှိတယ်လို့ကုလသမဂ္ဂကဆွဆွဲထားတာပါ။ဒါကိုတရုတ်ဆွေကတော့ညင်းဆိုပါတယ်။အခုလိုလူခွင့်ရေးမဟာမင်းကြီးရဲ့ခီးစဉ်ဟာရှင်ကျန်းမှာတရုတ်အစိုးရကနှိမ့်ဆက်ညှဉ်းပန်းတာတွေဖြစ်လာနိုင်တယ်လို့လူခွင့်ရေးလှုပ်ရှားတဲ့အဖွဲ့တွေကသတိပေးပါတယ်။ဒီမဟာမင်းကြီးရဲ့ခီးစဉ်မှာသတင်းမီဒီယာသမားတွေလိုက်ပါမှာမဟုတ်တယ်လို့တရုတ်အစိုးရထိန်းသိမ်းထားတဲ့ဝီဂါမွတ်စလင်တွေစီတွားရောက်ခွင့်ပေးမပေးလဲတဲတဲကွယ်ကွယ်မသိရသေးပါဘူး။လူခွင့်ရေးမဟာမင်းကြီးဘက်ရှလက်ဒီခီးစဉ်ဟာ2005ခုနှစ်ကစပြီးပထမဆုံးအကြိမ်ဖြစ်ကုလသမဂ္ဂလူခွင့်ရေးမဟာမင်းကြီးတဦးတရုတ်နိုင်ငံကိုတွားရောက်တဲ့ခီးစဉ်လည်းဖြစ်ပါတယ်။
မြန်မာပင်လယ်ကမ်းခြေမှာတည်ဆုံသူရုပ်အလောင်း14လောင်းတွေ့ရှိရကြောင်းရဲတပ်ဖွဲ့ရဲ့တနင်္လာနေ့ပြောဆိုချက်ကိုကိုကာပီ AFP သတင်းကဖော်ပြပါတယ်။ဒီတဲ့ခါတချို့ဟာဆိုရင်မလေးရှားကိုထွက်ခွာဖို့ကြိုးစားကြတဲ့ရိုဟင်ဂျာတွေဖြစ်ကြောင်းဒေသခံကယ်ဆယ်ရေးအဖွဲ့တစ်ခုကလည်းပြောပါတယ်။တည်ဆုံသူ14ဦးရဲ့ရုပ်အလောင်းတွေကိုတွေ့ရှိရပြီးလှေပိုင်ရှင်တွေအပါအဝင်လူ35ဦးကိုကယ်ဆယ်နိုင်ခဲ့ကြောင်းပသိမ်ကရဲတပ်ဖွဲ့ပြောခွင့်ရဒုတိယရဲမှူးကြီးထွန်းရွှေကပြောပါတယ်။ရွှေပြောင်းသွားလာသူတွေကမြန်မာနိုင်ငံအနောက်ပိုင်းကနေလှေနဲ့ထွက်လာကြတာဖြစ်ကြောင်းလဲဒေသခံရိုဟင်ဂျာရေးတက်ကြွလှုပ်ရှားသူတို့ကပြောပါတယ်။တနင်္ဂနွေနေ့မှာတည်ဆုံသူ၈ဦးရဲ့ရုပ်အလောင်းတွေကိုတွေ့ခဲ့ရပြီးအလုံးကရိုဟင်ဂျာပါလို့လဲအမည်မဖော်လို့တဲ့ကယ်ဆယ်ရေးအဖွဲ့ဝင်တို့ကပြောပါတယ်။တည်ဆုံသူတွေကတော့အမျိုးသမီး၁၂ဦးနဲ့ယောက်ျားကလေး၂ဦးတို့ဖြစ်ကြောင်းဒေသခံရိုဟင်ဂျာတက်ကြွလှုပ်ရှားသူကပြောပါတယ်။လှေပေါ်မှာတော့ဘူးဒီတောင်မောင်တော်နဲ့စစ်တွေတို့ကလူတွေလိုက်လာတယ်လို့လဲအဲ့ဒီအမည်မဖော်တဲ့ဒေသခံရိုဟင်ဂျာအရေးတက်ကြွလှုပ်ရှားသူကပြောပါတယ်ကလေးငယ်တွေအပါအဝင်ရိုဟင်ဂျာတရားစင်ကျော်တည်ဆုံခဲ့ရတဲ့ဆိုတဲ့သတင်းတွေကြောင့်တုံးလုံး6ချောင်း100ချောင်းကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီ UNHCR ကတနင်္လာနေ့မှာထုတ်ပြန်ထားပါတယ်ရှင
်အခုရိုဟင်ဂျာသတင်းတစ်ပုဒ်ကိုဆက်ပြီးပြောပြပါစီဘင်္ဂလားဒေ့ရှ်နိုင်ငံကို900ချောင်းခီးစဉ်တွားရောက်နေတဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖီလီပိုဂရန်ဒေးကရိုဟင်ဂျာဒုက္ခသည်တွေရဲ့လိုအပ်ချက်တွေနဲ့သူတို့ကိုလက်ခံထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအတွက်အထောက်အကူပေးနိုင်မှာတွေကိုဆွေးနွေးဖို့ရှိနေပါတယ
် I came to Bangladesh because this is such a priority partner country for UNHCR and the Rohingya situation such a priority
Bangladesh ha UNHCR ရဲ့အဓိကမိဖက်နိုင်ငံဖြစ်တယ်လို့ Rohingya ရဲ့အခြေအနေကလည်းဦးစားပေးရမယ်ပြဿနာဖြစ်နေတဲ့အတွက် Bangladesh ကိုရောက်လာတာဖြစ်ကြောင်း Mr. Grande ကပြောပါတယ်။ဒါအပြင် Ukraine ရဲ့ကတ်ဆိုင်နေတဲ့အရေးပေါ်အခြေအနေကိုကမ္ဘာကအာရုံစိုက်နေတယ်လို့ကမ္ဘာပေါ်ကတခြားအရေးကြီးအခြေအနေတွေကိုလည်းမေ့မထားသင့်ဘူးလို့ပြောပါတယ်။2019ရခိုင်ပြည်နယ်တွင်စစ်တပ်ရဲ့နေမြေရှင်းလင်းမှုနောက်ပိုင်းရွန်ဂျာမွတ်စလင်9သိန်းကျော်အိန္ဒိယဘင်္ဂလားဒေ့ရှ်ထဲထွက်ပြေးခိုလုံတာဖြစ်ပြီးအခုချိန်မှာဘင်္ဂလားဒေ့ရှ်ကဒီဒုက္ခသည်9သိန်းကိုကျော်လက်ခံထားရတာပါရွန်ဂျာဆိုတဲ့အတုံးလုံးကိုလက်မခံတဲ့မြန်မာအစိုးရကတော့သူတို့ကိုစစ်စစ်ပြီးပြန်လက်ခံမယ်လို့ပြောပေမဲ့အခုဒီအကောင့်ထဲမှာပေါ်နိုင်သေးပါဘူးဘင်္ဂလားဒေ့ရှ်အစိုးရကရွန်ဂျာဒုက္ခသည်တွေကိုနိုင်ငံတကာအကူအညီနဲ့ဆယ်စုနှစ်နဲ့ချီလက်ခံထားတာဖြစ်ပါတယ်ကောက်ဆက်ပဇာဒုက္ခသည်စခန်းနဲ့ဗန်ဆာချန်ကျွန်းကရင်ဂျာတွေသူတို့နေထိုင်ရာဝန်းကျင်ကနိုင်ငံသားဘင်္ဂလားဒေ့ရှ်၅သိန်းပါဝင်စုစုပေါင်း 1.4 တန်းကိုအကူအညီတွေပေးနေတာဖြစ်ပါတယ
်ပါကစ္စတန်ရဲတပ်ဖွဲ့ကသတင်းသမားနဲ့နိုင်ငံရေးဆွေးနွေးပွဲတင်ဆက်သူအနည်းဆုံး6ဦးကိုသူတို့ရဲ့လုပ်ငန်းဆောင်ရွက်ချက်တွေအပေါ်လက်တုံပြန်တဲ့အနေနဲ့ရာဇဝတ်ကြောင်းနဲ့စတင်အရေးယူလိုက်တဲ့အကြောင်းအမှုဖွဲ့ခံရသူတွေရဲ့ရှင်းလင်းတွေကတနင်္လာနေ့မှာအထက်တရားရုံးတစ်ခုမှာတင်ပြခဲ့ပါတယ်သတင်းသမားတွေဟာစစ်တပ်နဲ့နိုင်ငံပိုင်အဖွဲ့အစည်းတွေကိုဆန့်ကျင်တဲ့အမုန်းတရားဖြန့်ဝေမှုတွေကိုသူတို့သတင်းတွေမှာဖော်ပြတယ်လို့ဆွဆွဲပြီးမျိုးချင်းနိုင်ငံသားများလို့ဆိုသူတွေကနိုင်ငံတော်မြို့တွေမှာပြီးခဲ့တဲ့ရက်ပိုင်းအတွင်းရဲထံတိုင်ကြားတဲ့အမှုတွေဟာအမျိုးအစားတူအမှုတွေဖြစ်ပါတယ်ပါကစ္စတန်ဝန်ကြီးချုပ်အင်မရာခန်ကတော့ဒီအမှုတွေဟာနိုင်ငံရေးအရာလက်တုံပြန်မှုလို့သုံးနှုန်းပြောဆိုလိုက်ပြီးဒီအမှုတွေရဲ့နောက်ကွယ်မှာအစိုးရပတ်သက်တယ်လို့လည်းဆွဆွဲလိုက်ပါတယ်ရှင်
32 ချိန်မြောက် SEA Game အရှိတောင်အာရှအားကစားပြိုင်ပွဲပိတ်ပွဲအခမ်းအနားကိုတော့ဗီယက်နမ်နိုင်ငံဟနွိုင်းမြို့မှာမေလ23ရက်တနင်္လာနေ့ကကျင်းပခဲ့ပါတယ်။မနေ့က COVID-19 ကြောင့်ရှေ့ဆိုင်ခဲ့ရတဲ့ SEA Game ပြိုင်ပွဲကိုဗီယက်နမ်နိုင်ငံဟနွိုင်းမြို့ကမိုးလုံလေးလုံအားကစားကွန်ကြီးမှာနှစ်ပတ်ကျော်ကြာကျင်းပခဲ့တာဖြစ်ပြီးပိတ်ပွဲမှာတော့ဗီယက်နမ်ဝန်ကြီးချုပ်ပါမင်ချင်းကအခမ်းအနားပိတ်သိမ်းကြောင်းကြေညာခဲ့တာပါ။အခုနှစ် SEA Game ပြိုင်ပွဲကိုတော့နိုင်ငံပေါင်း17နိုင်ငံကအားကစားသမားပေါင်း9000ကျော်ဝင်ရောက်ရှင်ပြိုင်ခဲ့တာဖြစ်ပြီးအင်ရှင်ဗီယက်နမ်အသင်းကဆုတစိတ်အများဆုံးရခဲ့တာဖြစ်ပါတယ်။ဘောလုံးပွဲတွေမှာအမျိုးသားမှာအမျိုးသမီးမှာပါဗီယက်နမ်ကရွှေတစိတ်ရတာဖြစ်ပြီးစုစုပေါင်းရွှေ206ခုရခဲ့ပါတယ်။ထိုင်းနိုင်ငံကရွှေ64အင်ဒိုနီးရှားက69နဲ့ဖိလစ်ပိုင်စင်ကာပူနဲ့မလေးရှားတို့ကပြင်ဆင်မှတ်နဲ့စရုပ်ထအသီးသီးရခဲ့ကြပါတယ်ရှင်။အင်္ဂါနေ့မနေ့ထိတ်တန့်ရောက်သတင်းတွေကိုမတ်တင်ကြီးထိုင်တဲ့သူပြောပြပေးခဲ့တာပါအခုတော့သတင်းလော်တွေနဲ့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ပြပေးပါမယ်မြန်မာပြည်ကသတင်းတွေကိုမပြောပြခင်ပထမဆုံးတော့အမေရိကန်သမ္မတရဲ့ဂျိုးဘိုင်ဒန်ရဲ့ဂျပန်ခီးစဉ်အကြောင်းကိုပြောပြပေးပါမယ်အမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့အာရှခီးစဉ်အတွင်းတရုတ်နဲ့ပတ်သက်ပြီးတော့ယုံကြည်မှုအပြည့်ရှိတဲ့ရည်တည်ချက်ကိုဖော်ပြခဲ့တာပါဒါဒေသရင်းအမေရိကန်ရဲ့စီးပွားရေးစီးရေးဆိုင်ရာပူပေါင်းဆောင်ရွက်မှုအတွက်ခိုင်မာတဲ့တန်တိထံချတာတယ်ဆိုတာပြဖို့ကြိုးစားတာဖြစ်ကြောင်း VOA သတင်းတော်ဝီလျံဂဲလိုပေးပို့ထားတဲ့သတင်းကိုတော့ကိုဇော်မိုးကျော်ကပြောပြပေးမှာပ
ါတိုကျိုမြို့တော်မှာဂျပန်ဝန်ကြီးချုပ်နဲ့အတူပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာသမ္မတဂျိုးဘိုင်ဒန်ကိုတရုတ်နိုင်ငံကထိုင်ဝမ်နိုင်ငံကိုကျူးကျော်ခဲ့ရင်အကာအကွယ်ပေးမှာလားလို့သတင်းတောက်တွေကမေးတာကိုသမ္မတဂျိုးဘိုင်ဒန်က
Yes
you are
That's a commitment we made. That's a commitment we made.
အကာအကွယ်ပေးပါမယ်။ဒါဟာကျွန်တော်တို့ချမှတ်ထားတဲ့တန်ဋိဌာန်ပါ။ဒါဟာကျွန်တော်တို့ရဲ့တန်ဋိဌာန်ပါလို့သမ္မတဂျိုးဘိုင်ဒန်ကယုံကြည်မှုအပြည့်နဲ့ပြန်လည်ဖြေချသွားပါတယ်။သမ္မတကအခုလိုဖြေချလိုက်တာဟာတရုတ်ထိုင်ဝမ်အရေးနဲ့ပတ်သက်လို့နှိရှေလန်များယက်တီခဲ့တဲ့ယတိပြမဟုတ်တဲ့ယက်တီချက်မျိုးကနေပြက်ပြက်သားသားအနေအထားကိုပြောင်းလဲသွားတာပဲဖြစ်ပါတယ်။တရုတ်ကထိုင်ဝမ်ကိုပြည်မာကြီးကနေခွဲထွက်သွားတဲ့ပြည်နယ်တစ်ခုလို့သာရှုမြင်ပြီးလိုအပ်ပါကအင်အားသုံးပြန်လည်ရယူဖို့ဆုံးဖြတ်ထားပါတယ်။သမ္မတဘိုင်ဒန်ရဲ့မှတ်ချက်ကိုတရုတ်နိုင်ငံသားရေးဝန်ကြီးဌာနကတော့တရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဝေါင်ဝမ်ဘင်ကပြောဆိုရမှာ
任何人不要低估中国人民
捍卫国家主权和领土完整的坚强决心。坚强决心。坚强决心。坚强决心。坚强决心。坚强决心。坚强决心。坚强决心。坚强决心。坚强决心。坚强决心。坚强决心。坚强决心。坚强决心。坚强决心。坚强决心。坚强决心。坚强决心。坚强决心。坚强
决心。坚强决心。坚强决心。坚强决心。坚强决心。坚强决心。坚强决心。坚强决心。坚强决心。坚强决心。坚强决心。坚强决心。坚强决心。坚强决心。坚强决心。坚强决心。坚强决心。坚强决心。坚强决心。坚强决心。坚强决心。坚强决心。坚强决心。坚强决心。坚强决心。坚强决心。坚强决心。坚强决心。坚强决心。坚强决心。坚强决心。坚强决心。坚强决心。坚强决心。坚强决心。坚强决心。坚强决心。坚强决心。坚强决心。坚强决心。坚强决心。坚强决心。坚强决心。坚强决心。坚强决心。坚强决心。坚强决心。坚强决心。坚强决心。坚强决心。坚强决心。坚强决心。坚强决心。坚强决心。坚强决心。坚强决心。坚强决心。坚强决心。坚强决心。坚强决心。坚强决心。坚强决心。坚强决心。坚强决心。坚强决心。坚强决心。坚强决心。坚强决心。坚强决心。坚强决心。坚强决心。坚强决心。坚强决心。坚强决心。坚强决心。坚强决心。坚强决心。坚强决心。坚强决心。坚强决心。坚 ဒါနဲ့ပတ်သက်လို့ဆွေးနွေးလိုတဲ့နိုင်ငံအခုချိန်ထိ12နိုင်ငံသဘောတူထားပါတယ်။ဒါဟာအထင်ကြီးစရာကောင်းလောက်တဲ့အရေးအတွက်ဖြစ်ပါတယ်လို့အမေရိကန်အခြေစိုက်မူဝါဒဆိုင်ရာပညာရှင်များအဖွဲ့ဖြစ်တဲ့ R&D Rand Corporation ကDerek Grossman က
ပြောပါတယ်။ Administration did a pretty good job to be honest to get a wider
ကျွန်တော်ထင်တာကတော့ရိုးရိုးသားသားပြောရရင် Indo-Pacific စီးပွားရေးအစီအစဉ် IPEF မှာမတူညီတဲ့နိုင်ငံတွေမတူညီတဲ့စီးပွားရေးစနစ်တွေမတူညီတဲ့နိုင်ငံရေးစနစ်တွေကိုကြဲကြဲပြန့်ပြန့်ပါဝင်လာအောင်လုပ်နိုင်တာအတော်ကောင်းတဲ့လုပ်ရဖြစ်ပါတယ
်။ဒါပေမဲ့လည်းဝေဖန်သူတွေကတော့ဒါဟာလုံလောက်တဲ့အတိုင်းသာမဟုတ်ပါဘူး။ဒါအပြင်ဒီအစုအဖွဲ့ရဲ့စီးမြင်တွေဟာမလိုက်နာမနေရလဲမဟုတ်ပါဘူးလို့ဝေဖန်ကြပါတယ်။ Rand Corporation က Derek Grossman ကအခုလိုပြောပါတယ်။
On the other side of the ledger the Chinese are certainly
အမေတဖတ်မှာတော့တရုတ်ဟာဒီကိစ္စနဲ့ပတ်သက်လို့တစူတစည်းတဲ့နဲ့ခိုင်မာမှုရှိအောင်လုပ်နေပါတယ်။အမေရိကန်ကအဲ့လိုမျိုးမလုပ်နိုင်တာကတော့ပြဿနာရှိတယ်လို့ကျွန်တော်ထင်ပါတယ်။ကျွန်တော်တို့ကတရုတ်နဲ့အပြင်ထံပြိုင်ဆိုင်တဲ့နေရာမှာသူတို့လုပ်နေတာတွေကကျွန်တော်တို့လုပ်နေတာတွေမဟုတ်ပါဘူး။လုပ်နေတာတွေကမတူကြပါဘူး။ဒါပေမဲ့သူတို့လုပ်နေတာတွေကပိုကောင်းတယ်လို့ဖြစ်နေတယ်
။တမရဘိုင်ဒန်ဟာအင်္ဂါနေ့မှာအမေရိကန်ပြည်ထောင်စုကိုပြန်မှဖြစ်ပါတယ်။သူဟာလေးနိုင်ငံပါဝင်တဲ့ဒေသဆိုင်ရာဒီမိုကရက်တစ်အစုအဖွဲ့ဖြစ်တဲ့ခွတ်အစည်းအဝေးကိုလည်းတက်ဖို့ရှိနေပါတယ်ဒါဟာလည်းတရုတ်နိုင်ငံကိုထိန်းချုပ်ဖို့ကြိုးပမ်းတဲ့လှုပ်ရတစ်ခုအဖြစ်ကြဲကြဲပြန့်ပြန့်မြင်နေကြပါတယ
်ကုစုံမိုးကျော်တင်ပြပေးခဲ့တာပါအခုတော့ပြည်ရင်းသတင်းတွေကစကိုင်းတိုင်းတွေကအခြေအနေကိုပြောပြပေးပါမယ်စကိုင်းတိုင်းဒေသကြီးမြောင်မြို့နယ်တွေကခြေရွာတွေမှာစစ်ကောင်စီကနေနေနေရှင်းလင်းရေးတွေလုပ်နေပါတယ်ကျေးရွာဆေးရွာကျော်နေအတော်များများမိအရှုခံရတယ်လို့ဒေသခံတွေကပြောပါတယ်။မင်းကင်းနယ်ထဲမှာလည်းစစ်ကောင်စီရဲ့လေကြောင်းပစ်ခတ်မှုတွေကြောင့်အရက်သား2ဦးတေဆုံးခဲ့ရတယ်လို့ဒေသခံတွေလည်းနေရမပြောင်းနိုင်ကြသေးပါဘူး။ရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့နန်းလောင်ကပြောပြပေးမှာပါ
။စကိုင်းတိုင်းဒေသကြီးမြောင်မြို့နယ်ထဲကကျေးရွာတွေကိုစစ်ကောင်စီကမေလ18ရက်ကစလို့နေမြေရှင်းလင်းတာတွေလုပ်နေပါတယ်။မေ၁၈ရက်ကနေမေ၂၃အထိနေမြေရှင်းလင်းမှုတွေအတွင်းကျေးရွာ၁၄ရွာနီးပါးကနေအိမ်300ကျော်လေယာဉ်နီးပါးမိရှို့ခံခဲ့ရပါတယ်။တိုက်ပွဲဖြစ်ပွားတာမရှိဘဲစစ်ကောင်စီကကျေးရွာတွေကိုမိရှို့နေတာလို့ဒေသခံတဦးကအခုလိုပြောပါတယ်
။ကျွန်တော်၁၈ရက်နေ့ကဝင်လာတဲ့ရွာကအပန်းကျူမိရှို့တယ်။အပန်းကျူမနေ့ကရှို့ပြီးညနေခင်းညောင်ကားရောက်ရှို့တယ်။ညောင်ကားရကျေးရွာကျွန်တော်ညောင်ကားရောက်ရနောက်တစ်နေ့မနေ့ကရွာပလဲကိုမိရှို့တယ်။ညနေခင်းပေါက်ဆောင်ကိုမိရှို့တယ်။ကျေးရွာ14ရွာခန့်ပေါ့နေအိမ်က354ရွာကြားမှာမရှိခံရတာအဲတိတူရတိုက်ပွဲတွေတော့မဖြစ်ခဲ့ဘူးပြဟုတ်ဒီနေ့ဒီပေါ့ဒီနေ့ကတော့အပေါင်းစိုးတော့မရှိဘူးဒေသခံတွေကတော့ကိုးရွာကိုဝင်တော့မယ်ဆိုတော့ဒေသခံတွေကတော့စပေးဆောင်နဲ့ရှောင်းတင်းရတာပေါ့ရှောင်းတင်းပြီးတော့ရွာတရွာဝင်ပြီးသလိုချင်းသူတို့ထွက်သွားတာနဲ့ရွာမှာရှိတဲ့ဒီသူတွေကပြန်ဝင်လာပြီးတော့ပြီးရင်ညှိနေရတာပေါ့
မီရှုခံရမှုအတွင်းမင်းတန်းကျေးရွာကနေအိမ်နေရာကျော်မီလောင်ဆုံးရှုံးခဲ့ပါတယ်။လက်ရှိမှာတော့ထောင်နဲ့ချီတဲ့ဒေသခံတွေဟာဘေးလွတ်ရာမှာတိမ်းရှောင်နေရတယ်လို့စစ်ကောင်စီတပ်တွေကနေမြေရှင်းလင်းရေးတွေဆက်လုပ်နေတာပါ။ဒါကမြောင်မြို့နယ်ထဲကအခြေအနေပါ။စကိုင်းတိုင်းမင်းကင်းမြို့နယ်ထဲကတဲကြီးကျေးရွာကိုမေ23ရက်ကစစ်ကောင်စီကလေကြောင်းကနေပစ်ခတ်တိုက်ခိုက်ခဲ့ပြီးကျေးရွာသား2ဦးသေဆုံးခဲ့ပါတယ်။ဒေသခံကာကွယ်ရေးတပ်ဖွဲ့စခန်းတွေရှိနေတယ်ဆိုတဲ့သတင်းကြောင့်လာရောက်ပစ်ခတ်တာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။စစ်ကောင်စီရဲ့လေကြောင်းပစ်ခတ်မှုကြောင့်ဒေသခံအများအပြားကျေးရွာတွေကိုဆုံခွာပြီးတော့ဘေးလွတ်ရာတိမ်းရှောင်နေရတယ်လို့လည်းဒေသခံတို့ကအခုလိုပြောပါတယ်
။ကျေးကြီးဆိုတဲ့ရွာကိုလေဟိုစိုက်နေနေနှစ်စီးဟိုဟယ်လီကော်ပတာ၅စီးနဲ့စိုက်ကြရ။အဲ့ဒီမှာသူစခန်းတစ်ခုရှိတယ်လို့တင်ရထားလို့မလာပြတာလို့ပြောတယ်ဗျ။ဟုတ်တယ်ဗျာ။ KNU တွေနဲ့စစ်တပ်ရှိတယ်တခြားလက်နက်ကိုင်တွေနဲ့ပူးပေါင်းဆောင်ရွက်ပြီးမှလုပ်ကိုင်နေတယ်အဲ့လိုမျိုးကြားလို့မသာပြတာလေအမှန်တကယ်ဆိုတော့မုံဖူးပြပြလေးရဲ့ရှိရာဖြစ်နေတာပြပြလေးကနှစ်ယောက်တူသွားတယ်ဒီပကံကတော့သူပြင်းချောင်းနေတာပေါ့တော်ရဲမှာပဲမိချတာပေါ့
မင်းကင်းနယ်ထဲကိုစစ်ကောင်စီကမကြာခဏဆိုသလိုလေးချောင်းကနေပစ်ခတ်ပြီးတော့နေမြေရှင်းလင်းတာတွေပြုလုပ်နေတာပါစစ်ကောင်စီကနေမြေရှင်းလင်းမှုတွေကြောင့်ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့လည်းတိုက်ပွဲတွေဖြစ်ပွားလေးရှိပါတယ်လေးချောင်းကနေပစ်ခတ်တာတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာတော့မရှိသေးပါဘူး
စကိုင်းတိုင်းရဲ့အခြေအနေတွေကိုနှမ်းလောင်ပြောပြပေးသွားတာပါအခုတော့ပြည်ရန်းမှာကုမ္ပဏီ900ကျော် license အသိမ်းခံရတဲ့အကြောင်းကိုပြောပြပေးပါမယ်ပြည်ပကိုကုန်တင်ပို့ပြီးတော့ပုံပို့တဲ့ကုန်ရဝင်ငွေစင်းကိုပြန်ပြီးမတင်ပြနိုင်တဲ့အတွက်စစ်ကောင်စီဘက်ကနေအရေးယူထားတဲ့ကုမ္ပဏီပေါင်းက900ကျော်သွားပါပြီဒ တချို့ကုမ္ပဏီတွေကအမေရိကန်ဒေါ်လာသိန်း80နီးပါးလောက်ကိုပြည်ရင်းဘဏ်ကိုလွှဲပြောင်းပြီးဆင်းရဲရှင်ရမှာဖြစ်ပါတယ်။ဒါပေမဲ့ဗဟိုဘဏ်ကနေတတ်မှတ်ထားတဲ့ပြန်ပနဲ့ကွာဟနေတဲ့နိုင်ငံခြားငွေလဲနှုန်းအပါအဝင်နှစ်ကြာတဲ့ဆင်းရဲဟောင်းတွေကိုပြန်ပြီးရှင်းဖို့မလွယ်လှဘူးလို့ကုမ္ပဏီတွေဘက်ကပြောပါတယ်။ရန်ကုန်ကပြဖို့တဲ့ဒီသတင်းကိုတော့ကိုဇော်မုတ်ကျော်ကဆက်ပြီးပြောပြပေးမှာပါ။
ပြည်တွင်းကိုဝင်ရောက်လာတဲ့နိုင်ငံခြားငွေအမေရိကန်ဒေါ်လာကိုအဝင်မပြမိတဲ့အတွက်လိုင်စင်သိမ်းခံရတဲ့ပို့ကုန်သွင်းကုန်ကုမ္ပဏီပေါင်း923ခုရှိသွားပြီလို့ကုမ္ပဏီရေးရအကြံပေးလုပ်ငန်း MES က VOA ကိုပြောပါတယ်။ဗဟိုဘဏ်ရဲ့ဥပဒေပါပြဋ္ဌာန်းချက်အတိုင်းပြည်ပတင်ပို့မှုကရတဲ့နိုင်ငံခြားငွေအလုံးကိုကုမ္ပဏီတိုင်းကရက်60အထွန်းမှာစည်ရင်းရှင်းပေးရမယ်လို့ပြန်ပြီးကြက်မှတ်လိုက်တဲ့အတွက်အခုလိုကုမ္ပဏီအများအပြားအေးအေးခံရတာပါပိတ်သိမ်းခံရတဲ့ကုမ္ပဏီ900ကျော်ကပြည်တွင်းကိုလွှဲပြောင်းပေးရမယ့်ပမာဏကအမေရိကန်ဒေါ်လာတန်းချီရှိနိုင်တယ်လို့ခန့်မှန်းနေကြပေမဲ့ကုမ္ပဏီတစ်ခုနဲ့တစ်ခုမတူတာကြောင့်ဒါကိုတက်ချက်ဖို့တော့ခက်ခဲတယ်လို့ MES ကပြောပါတယ်
ကွန်ဘောမန်ကအရေးကတော့တခြားဟွန်ဒီလိုပါလို့ညာလို့လည်းဝင်ထားပြီးသားဒါကြောင့်မလို့ရှိနေတခြားအင်ပို့လုပ်တဲ့သူတွေကိုအနေအပေးမှာနှမ်းရောင်းပြီးတော့ဆက်ထားပြီးသားဟာဒီပေါ့အဲဒါနဲ့အခုကျမှတော့ဒီနေရာကိုပြန်ပြီးတော့မှဟိုဥပဒေအရအခုမှပြန်ပြီးတော့အသိစိတ်မှုတော့လုပ်လိုက်တဲ့ခါကျတော့အဲ့မှာဟိုမုံရရနေတဲ့ဟာတွေကပြက်ဖို့ပေါ့ငွေရတဲ့ခါကျတော့တချို့ကျတော့တစ်ပေါင်းနှစ်ပေါင်းကျတယ်တချို့ကျတော့ရှင်းတဲ့နေရာ3-4ပေါင်းကျတယ်3-4ပေါင်းကျတော့ကျွန်တော်တို့ကဟိုအသိစိတ်ပြန်ဝင်ဖို့ကမဖြစ်နိုင်ဘူး
ကုမ္ပဏီပေါင်း900ကျော်စီကရမယ်ကြွေးကြံပမာဏနဲ့ပတ်သက်လို့ဗဟိုဘဏ်နိုင်ငံသားသုံးငွေစီမံခံခွဲရေးပို့ကုန်သွင်းကုန်ဌာနကို VOA ကမေးမြန်းဖို့ဆက်သွယ်ခဲ့ပေမဲ့မရခဲ့ပါဘူး။နိုင်ငံသားသုံးငွေစီမံခံခွဲမှုဥပဒေအတိုင်းမလုံဆောင်တဲ့ကုမ္ပဏီပေါင်း158ခုကဒါရိုက်တာအဖွဲ့ဝင်တွေကိုလည်းနာမည်ပြည့်စီရင်သွင်းပြီးအရေးယူခဲ့တယ်လို့ဗဟိုဘဏ်ကမေလ9ရက်နေ့မှာထုတ်ပြန်ထားပါတယ်။ဒီလိုနာမည်ပြည့်စီရင်ကြောင်းလုပ်ငန်းတွေပုံမကြန့်ကြာသွားတယ်လို့လုပ်ငန်းလိုင်စင်အသိခံရတဲ့ကုမ္ပဏီပိုင်ရှင်တဦးက VOA ကိုပြောပါတယ်
။များတော့များတယ်တချို့လည်းဒီလိုတစားဟိုတချို့ဆိုသိန်းကုန်နေတယ်လားရှိတယ်။မင်းရဲ့ဟုတ်တယ်ကကျွန်တော်လည်းကျွန်တော်ဒီကတော့အခွန်လိုက်ပါမှဆောင်နေရတယ်ကျွန်တော်ဟိုသိန်းကုန်လို့ပြောပြနေတယ်လို့မဖြစ်ဘူး။ဒီလိုပြန်ပြီးလုပ်လာတယ်ကျွန်တော်တို့ကတော့ဥမာကျင်းနေစမှာပြည့်တဲ့ပုံစံမျိုးပြန်ပြီးနေရအောင်ရှိတယ်။လေနောက်ဦးရဲ့ဒီရင်းကြီးကနေဒီနေ့ဒီလိုတော့ဘူဝန်တမလိုက်တော့ဆောင်ပြန်မှာဖြစ်နေတယ်။ပြန်တော့ပြင်းနေတော့သွားရတယ်
မေလ6ရက်မှာကုမ္ပဏီပေါင်း346ခုမေလ9ရက်မှာကုမ္ပဏီ158ခုမေလ12ရက်မှာကုမ္ပဏီ19ခုစုစုပေါင်းကုမ္ပဏီ923ခုဟာလိုင်စင်ပိတ်သိမ်းခံထားရပါတယ်ဒီအထက်မှာစည်ရင်းရှင်းပြီးတဲ့ကုမ္ပဏီတချို့ရှိပေမဲ့စည်ရင်းတွေကိုလက်တလုံးမှာမြမစီဝါရေးနဲ့ကုသန်းရောင်းဝယ်ရေးဌာနကမထုတ်ပြန်သေးပါဘူးပြည်တွင်းပန်စည်ရင်းတွေကိုပို့ကုန်ကရရှိတဲ့နိုင်ငံခြားငွေစည်ရင်းထည့်သွင်းဖို့ပြက်ကွက်မယ်ဆိုရင်ဗဟိုဘဏ်ရဲ့နိုင်ငံခြားသုံးငွေစီမံခံခွဲမှုဥပဒေပုံမှ40နှစ်ကနဲ့ထောင်တန်းငွေတန်းချမှတ်နိုင်ပါတယ်။ဒါပေမဲ့ဘဏ်ငွေလွှဲပြီးကြောင်းကြွေးကြံမရှိတော့ကြောင်းဗဟိုဘဏ်ကိုတင်ပြပြီးရင်တော့စီးပွားရေးနဲ့ကုသရောင်းဝယ်ရေးဌာနကလိုင်စင်ပြန်ဖွင့်ပေးနိုင်တယ်လို့ကုမ္ပဏီအကြံပေးဝန်ဆောင်မှုလုပ်ငန်း MES ကပြောဆိုထားပါတယ်။
ကိုဇော်မိုးကျော်ပါရှင်ပြည်ရင်းကစီးပွားရေးလုပ်ငန်းအခြေအနေကိုကြားရပြီးတဲ့နောက်မှာတော့အခုဆက်ပြီးတော့ကဘာတလွှားငွေကြေးဖောင်းပွားမှုတွေဘာကြောင့်ဖြစ်နေလဲဆိုတာကိုပြောပြပေးပါမယ်။ကမ္ဘာတစ်ဝှမ်းမှာငွေကြေးအဆမတန်ဖောင်းပွားမှုတွေဖြစ်နေရတဲ့နောက်ွယ်ကအကြောင်းရင်းတစ်ခုကတော့ globalization ကိုထိခိုက်ခဲ့တာကြောင့်ဖြစ်တယ်လို့စီးပွားရေးပညာရှင်တွေကသုံးသပ်ပြောဆိုနေကြတာပါ။ Writers သတင်းဆောင်မကိုအခြေခံပြီးတော့ကိုရန်နိုင်ကပြောပြပေးပါမယ်
။ကမ္ဘာနိုင်ငံတော်များများမှာရှိတဲ့လူတွေပေါ် PR တွေကြီးကြေဖြစ်စေတဲ့ကြီးမားတဲ့ငွေကြေးဖောင်းပွားမှုရဲ့နောက်ွယ်ကအဓိကကျတဲ့အကြောင်းကတော့လွတ်လပ်စွာကုန်သွယ်မှုကိုအခြေပြုထားတဲ့ကမ္ဘာစီးပွားရေးဝါဒကမ္ဘာလုံးဆိုင်ရာဝါဒမှာအကြီးအကျယ်ထိခိုက်ခဲ့တာကြောင့်ဖြစ်တယ်လို့ကနေဒါနိုင်ငံအွန်တာရီယိုမြို့က Econometric Research Limited Company ရဲ့ဥက္ကဋ္ဌအတက်ကူဘာစီကပြောလိုက်ပါတယ်။လွန်ခဲ့တဲ့နှစ်40အတွင်းနိုင်ငံတကာစီးပွားရေးနဲ့ကုန်သွယ်ရေးဖွံ့ဖြိုးတိုးတက်မှုတွေကိုကမ္ဘာလုံးဆိုင်ရာဝါဒရှုထောင့်ကနေလေ့လာခဲ့တဲ့ကူဘာစီကတော့ COVID-19 ကပ်ရောဂါနဲ့နိုင်ငံတကာဆွမ်းအင်လောင်စာစည်းကြီးမြင့်မှုအဖြစ်အမေရိကန်ကမျိုးသားလုံခြုံရေးကိုအကြောင်းပြပြီးတော့နောက်ထပ်ကုန်သွယ်ခွန်တွေနဲ့တခြားနည်းလမ်းတွေကိုအသုံးပြုပြီးကမ္ဘာလုံးဆိုင်ရာဝါဒကိုထိခိုက်အောင်လုပ်ခဲ့တာတွေကလည်းအခုဖြစ်နေတဲ့ငွေကြေးအဆမတန်ဖောင်းပွားမှုကိုဖြစ်စေတဲ့အရေးပါတဲ့အချက်ဖြစ်တယ်ဆိုပြီးတော့ကူဘာစီကပြောပါတယ
် And what the globalized bank and the major advantage
ကမ္ဘာလုံးဆိုင်ရာမူဝါဒနဲ့သူ့ရဲ့ကြီးမားတဲ့အားသာချက်ပါလဲဆိုတော့ နိုင်ငံအနေနဲ့သူတို့ရဲ့စီကနေထုတ်တဲ့ကုန်ပစ္စည်းနဲ့ဝန်ဆောင်မှုဆိုပြီးဈေးကြီးနေတာကိုအတင်းကျပ်ရောင်းလို့မရပါဘူး။အဲဒီတော့စီးပွားရေးလုပ်ငန်းတွေကဈေးအပေါ်ဆုံးနဲ့အသက်သာဆုံးနေရာတွေကိုသွားပြီးတော့ထုတ်လုပ်ဖို့ကြိုးစားကြတယ်။အဲဒီမှာသူတို့ကတရုတ်ကိုသွားတယ်၊အိန္ဒိယနဲ့ဘရာဇီးကိုသွားကြတယ်။အဲဒီကနေရုတ်တရက်ဆိုသလိုအနောက်နိုင်ငံကလူတွေဟာကုန်ပစ္စည်းတေချာပေါက်ရဖို့အတွက်လှုပ်ဆောင်လာကြတယ်။ဒါပေမဲ့အဲ့လိုရဖို့အတွက်ငွေကြေးဖောင်းပွားမှုတန်ကိုအကြီးအကျယ်ခံပြီးမှရခဲ့ကြရတာ။ဘာကြောင့်လဲဆိုတော့ခင်ဗျားကဈေးကြီးတဲ့ကုန်ထုတ်လုပ်တဲ့သူစီကဝယ်ရတာကြောင့်လေ
။ဒီဝါးရေးပညာရှင်တွေကတော့လွတ်လပ်စွာကုန်သွယ်မှုကိုအခြေပြုထားတဲ့ကမ္ဘာစီးပွားရေးဝါဒ၊ကမ္ဘာလုံးဆိုင်ရာဝါဒအနေနဲ့ရေရှည်ထိခိုက်လာတာနဲ့အမျှအစမတန်ငွေကြေးဖောင်းပွားမှုကလည်းရေရှည်ရှိသွားမှာဖြစ်တယ်ဆိုပြီးတော့ပြောပါရစေ။
And that's what I think is likely to be the norm. And
ကျွန်တော်လည်းအဲ့ဒီလိုထင်ပြီးဒါကစံတမတ်ချက်ဖြစ်လာနိုင်ခြေရှိပါတယ်။ဒါကြောင့်အနာဂတ်နဲ့ပတ်သက်ပြီးတော့ကျွန်တော်အကောင်းမမြင်ပါဘူး။ကျွန်တော်ရဲ့သားသမီးတွေနဲ့မိတွေကိုရင်းချမ်းတာယာပြီးချောမွေ့တဲ့ကဘာကြီးမှနေပြီးသူတို့လိုချင်တဲ့အရာကိုအနည်းဆုံးကမဟုတ်ပဲအသက်သာဆုံးနေရာကရတာမျိုးမြင်ချင်းပါတယ်။
ပြည်ရဲ့နှစ်ပိုင်းတွေအတွင်းကမ္ဘာတဝန်း COVID-19 ကပ်ရောဂါကြောင့်ကုန်ထုတ်လုပ်မှုအပိုင်းတွေမှာရောကုန်စည်စီးဆင်းမှုနဲ့ဝန်ဆောင်မှုအပိုင်းတွေမှာပါနောက်နေကြံကြာတာတွေအဟန့်တားတွေရှိခဲ့တာကြောင့်ကုန်စည်နှုန်းတွေတက်ခဲ့သလိုမကြာသေးခင်ကရုရှားကယူကရိန်းကိုကျူးကျော်စစ်ကြောင်းလောင်းစားသည့်ဈေးတွေလည်းကမ္ဘာတော်မှာကြီးမြင့်လာခဲ့ပြီးငွေကြေးဖောင်းပွားမှုတွေပိုများလာနေတာဖြစ်ပါတယ်ခင်ဗျာ
ကိုရနိုင်တင်ပြခဲ့တာပါအခုကမ္ဘာတလွှားကဒီငွေကြေးပြဿနာနဲ့ပတ်သက်ပြီးတော့ကြားခဲ့ရပြီးတဲ့နောက်မှာတဘာဝပဝန်းကျင်နဲ့ဆိုင်တဲ့ဒီပြားတွေအတွက်အန္တရာယ်ဖြစ်နေတဲ့အကြောင်းကိုပြောပြပေးပါမယ်။ဒီမေလ20ရက်နေ့ဟာကမ္ဘာပြားနေ့ဖြစ်ပါတယ်။ပြားမျိုးစိတ်အမျိုးမျိုးဆက်ပြီးရှင်သန်ရေးအတွက်ကုလသမဂ္ဂစိုက်ပျိုးရေးနဲ့စားနပ်ရေးက FAO ကနေလှုပ်ဆောင်နေပေမဲ့စိုက်ပျိုးရေးလုပ်ငန်းတွေလူနေအိမ်ယာတိုးချစ်တာတွေနဲ့ဓာတုပိုးသတ်ဆေးတွေကြောင့်ကမ္ဘာတဝန်းကပြားကောင်ရေးနှုံးဟာဆိုလို့ရှင်စိုးရင်စရာကျဆင်းလာနေပါတယ်။ဆိုင်ပြိုးရေးသမားတွေပြားမွေးမြူရေးသမားတွေနဲ့တဘာဝဝန်းကျင်အရေးလှုပ်ရှားသူတွေနှီးမျိုးစုံနဲ့ပါဝင်ဆောင်ရွက်လာဖို့အတွက်ကညာနိုင်ငံကတဘာဝဝန်းကျင်ဆိုင်ရာသိပ္ပံပညာရှင်တွေတိုက်တွန်းတောင်းဆိုနေပါတယ်။ AP သတင်းဘော်အခြေခံပြီးတော့နန်းလောင်ကပြောပြပေးမှာပါ
။ကောက်ပိတ်သီးနှံဖြစ်ထွန်းဖို့အတွက်အဓိကဝန်မှုကူပေးနေတဲ့ပြားပရုံးတွေဟာဆက်ပြိုးရေးလုပ်ငန်းသုံးပိုးသတ်စီတွေကြောင်းစိုးရင်စရာကောင်းလောက်အောင်အကောင်ရကျဆင်းလာနေပါတယ်။ကျိုင်းကောင်တွေကြတာ၊မိုးနေတာ၊ပိုးသတ်စီတွေတုံးတာတွေကြောင်းလုပ်ငန်းထိခိုက်လာရတယ်လို့ကညာပြားမွေးမြူရေးသမားတွေကပြောပါတယ်
။ Beside me is my apiary which has over 20 hives.
ကျွန်တော်ခြံမှာပြောင်းဦး20ကျော်ရှိပါတယ်မနစ်တုန်းကရာသီဥတုပြောင်းလဲမှုကြောင့်မိုးခေါင်တဲ့အပြင်ကျိုင်းကောင်တွေပါကျခဲ့တာပါကျိုင်းကောင်တွေအတွက်သုံးတဲ့ပိုးသတ်ဆေးကပြားတွေအတွက်အန္တရာယ်ရှိပါတယ်နောက်ပြီးဒီတဝိုက်ကစိုက်ပျိုးရေးသမားတွေသုံးနေကြတဲ့ပိုးသတ်ဆေးကြောင့်လဲကျွန်တော်ပြားကောင်ကြီးကျဆင်းလာတယ်လို့ထင်ပါတယ
်သီးနှံအထွက်တို့ဖို့ဘလို့ပိုးသတ်ဆေးမျိုးကိုမဆိုသုံးမယ်ဆိုတော့စိုက်ပျိုးရေးသမားတချို့ကတော့ပြားတွေအရေးအလေးမထားပါဘူးFAO ရဲ့အဆိုအရကမ္ဘာစိုက်ပျိုးမြေ35ရာခိုင်နှုန်းထက်ကကောက်ပဲသီးနှံ85ရာခိုင်နှုန်းကိုရောတော်ပန်းမျိုးစိတ်ပေါင်း90ရာခိုင်နှုန်းကိုပါပြားတွေကပဲဟွတ်မုံကူပေးနေတာပါဒေါ်လာ253ဘီလျံနဲ့959ဘီလျံကြားရှိတဲ့နှစ်စဉ်စားနပ်ရိက္ခာစိုက်ပျိုးထုတ်လုပ်မှုကလည်းပြားပရုံးတွေအပေါ်တက်ရိုက်မိခိုနေရတယ်လို့ FAO ကပြောပါတယ်ပိုသက်ဆင်းတဲ့ပေါင်သက်ဆေးတွေသီးနှံဖြတ်ပိုးတွေနဲ့တီးနံပြက်ယောဂဗျာတွေဝင်တာလူနေအိမ်ယာတိုးချက်လို့တစ်တော့ပြုံးသီးတာမျိုးပီစပြောင်းလဲလာတာနဲ့ဥတုရာသီပြောင်းလဲလာတာဆတဲ့အကြောင်းအမျိုးမျိုးကြောင့်လွန်ခဲ့တဲ့နှစ်ပေါင်း30ကျော်အတွင်းကဘာတဝံပြားကောင်ရေတွေအဆမတန်ကျဆင်းလာတယ်လို့သိပ္ပံပညာရှင်တွေကပြောပါတယ်။တွင်တွင်ကျကျအသုံးလာကြတဲ့အားပြော့တဲ့ပေါင်းသက်ဆေးတွေတောင်ပြားပရုံးတွေရဲ့စွမ်းဆောင်ရည်ကိုထိခိုက်စေပါတယ
်။ And every time people cut down trees
အဲ့တိုးချက်ဖို့တစ်ပိတွေကိုခုတ်လှဲလိုက်တဲ့အခါတိုင်းပြားတွေရဲ့အစာဖြစ်တဲ့ဝိယူတွေဆုံးရှုံးကုန်ပါတယ်။ကြော်ရီအစာကောင်းကောင်းမစားရင်ပိုးသက်ဆင်းတဲ့ကပ္ပားကောင်တွေရဲ့ဒဏ်ကိုလည်းခံနိုင်မှာမဟုတ်ပါဘူး
။သီးနှံဖြတ်ပိုးတွေနဲ့ကပ္ပားကောင်တွေရဲ့ပြဿနာကိုလည်းအခြားနည်းလမ်းတွေမျိုးနဲ့ကင်တွယ်ဖို့လည်းစဉ်းစားနေကြပါပြီ
။ There is overuse of pesticides within our farms and lands that can be traced.
စိုက်ပျိုးရေးမှာရောနေရာမျိုးမျိုးမှာပါပိုးသက်ဆေးတွေအစမတန်သုံးထားတာကိုကျွန်တော်တို့စားတောက်နေတဲ့အစာအစာတွေနဲ့ပြားရည်တွေထဲမှာတွေ့နိုင်ပါတယ်။ဒါကြောင့်အဲ့ဒီလိုဓာတုဆေးဝါးအသုံးပြုမှုကိုလျှော့ချဖို့စီဝါကေဟာအတွက်စနစ်တကျထားတင်ပါလေဥပမာကျိုင်းကောင်တွေကိုဓာတုပိုးသတ်ဆေးသုံးဖြစ်ရှင်းမဲ့အစားသူတို့ကိုမျောစာအဖြစ်ဒါမှမဟုတ်စားစရာအဖြစ်တစ်ခုခုမှပြန်အသုံးချတာမျိုးပါ
အရှေ့အာဖရိကတိုင်းမှာ2023ခုနှစ်အတွင်းကြာရောက်ခဲ့တဲ့ကျိုင်းကောင်တွေကနှစ်ပေါင်း20အတွင်းအဆိုးဆုံးဖြစ်ပါတယ်ဒေသတစ်ခုမှာတော့ကျိုင်းကောင်တွေကိုဖမ်းပြီးတော့တရိတ်ဆန်အစာနယ်မြေဩဇာထုတ်လုပ်နေတဲ့ Bug Picture Company ကိုပြန်ရောင်းပါတယ် ကြက်ကွာတက်ကတူကတော့ကျိုင်းကောင်တချို့ကိုအမုံကျိန်အခြားအစားအစာနဲ့ရောပြီးတော့စားစရာအဖြစ်စမ်းသပ်ထုတ်လုပ်ခဲ့တာပါ။ပြားပုံးတွေအကြောင်းလူတွေသတိပြုနားလည်လာအောင်လို့မေလ20ရက်နေ့ကိုကမ္ဘာပြားများနဲ့အဖြစ်သတ်မှတ်ကျင်းပနေတာလည်းဖြစ်ပါတယ်။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American တန်ကအင်ကာနေ့မနက်ပိုင်းအစီအစဉ်တွေကိုလိုင်းလိုမီတာ25 40နဲ့51လိုင်းလမ်းမီတာ190တို့ကပါဓာတ်ရိုက်ထုတ်လွှင့်ပေးနေတာပါအခုဒုတိယပိုင်းနာရီခွဲမှာတော့စစ်ကောင်စီရဲ့နိုင်ငံတကာဆက်ဆံရေးအခြေအနေကိုတင်ပြထားတဲ့သတင်းတောက်မှတ်စုကမ္ဘာရာသီဥတုရဲ့တက်ရောက်မှုခံရတာကိုတင်ပြပေးမဲ့စီးပွားရေးကဏ္ဍနဲ့တက်တန့်ကြောင်သတင်းလွှာအပတ်စဉ်ကဏ္ဍတွေအပြင်ဘလော့ဂါတွေပြောသမျှကဏ္ဍမှာတော့
A lot ofEngineers and a lot of people from the industry, I mean from the tech industry, moved from the eastern part of Ukraine to the western part.
Ukraine မှာစစ်ပွဲတွေကြားကနေနည်းပညာကွန်ပဏီတွေဆက်ပြီးတော့လေပတ်နေတဲ့အကြောင်းကိုကြားကြမှာပါ။အခုတော့သတင်းတောက်မှတ်စုကဏ္ဍကိုတင်ပြပေးပါမယ်။အရသာစုအကိုဖြုတ်ချပြီးအာဏာသိမ်းလိုက်တဲ့စစ်ကောင်စီရဲ့ပြည်ရင်းပြည်ပနိုင်ငံတကာဆက်ဆံရေးဟာတဖြည်းဖြည်းနဲ့အလံဝေးလာနေပါတယ်။ပြည်ရင်းအခြေစိုက်နိုင်ငံတကာတန်ယုံတာဝန်ရှိသူတွေရဲ့ယာဒူးအဆင့်ကိုရှော့ချပြီးပြောင်းလဲခန့်အပ်ထားတဲ့နိုင်ငံတချို့ရှိနေသလိုပြီးခဲ့တဲ့ American ASEAN အထူးအစည်းအဝေးမှာလည်းစစ်ကောင်စီအနေနဲ့မြန်မာကိုစားပြုတက်ရောက်ခွင့်မရခဲ့ပါဘူး။ဒီကြောင့်ရန်ကုန်ကပေးပို့လာတဲ့သတင်းတောက်မှတ်စုကိုတော့ကိုသားညုံဦးကပြောပြပေးမှာပ
ါ။မြန်မာနိုင်ငံတွင်အခြေစိုက်တဲ့နိုင်ငံတကာတန်ယုံချို့နေတဲ့တမကြီးအဆင့်တွေကနေပြီးတော့တန်ယုံတာဝန်ခံတွေဖြစ်ရှော့ချလိုက်တယ်လို့ပြီးခဲ့တဲ့ American ASEAN ထိပ်သီးအစည်းအဝေးနဲ့ပတ်သက်လို့ကြက်တွေကြောင့်မြန်မာစစ်ကောင်စီအနေနဲ့နိုင်ငံတကာတန်ကြီးတမန်ကင်းမှာအချက်တဲကြုံလာပြီလားဆိုပြီးတော့မေးခွန်းဖြစ်လာပါတယ်။ဒီကြောင့်ရန်ကုန်ကနေပြီးတော့သတင်းတောက်မှတ်စုပေးပို့ထားပါတယ်။ကျွန်တော်တားညူပြောပြမှာပါ။စစ်တပ်ကအာဏာသိမ်းတာတစ်နှစ်ကျော်လာတဲ့အချိန်မှာ ASEAN ရဲ့အရေးကြီးဆွေးနွေးပွဲတွေမှာစစ်ကောင်စီကူစားပြုပြီးတော့တယောက်ခွင့်မရသလိုပဲမကြာခင်တုန်းကကျင်းပခဲ့တဲ့ American ASEAN 2အစည်းအဝေးမှာလည်းမြန်မာစစ်ကောင်စီကိုတယောက်ခွင့်မပေးခဲ့ပါဘူးမြန်မာနိုင်ငံနေရာမှာတေကေတသဘောနဲ့ခုံးလုံးတစ်ခုကိုထားပြီးတော့မြန်မာရေးကိုပါထည့်သွင်းဆွေးနွေးခဲ့ကြတဲ့ပွဲဖြစ်ခဲ့ပါတယ်အခုလိုမြန်မာစစ်ကောင်စီအနေနဲ့အာဆီယံထိပ်သီးအစည်းအဝေးတွေမှာပါဝင်ခွင့်မရတာဟာနိုင်ငံတကာတန်တမန်ဆက်ဆံရေးနယ်ပယ်မှာဖဲကျင်ခါတဲ့သဘောအတိအမှတ်မပြုတ်ခါတဲ့သဘောဖြစ်နေတယ်လို့နိုင်ငံသုံးသပ်သူတချို့ကယူဆပါတယ် American ASEAN ထိပ်သီးအစည်းအဝေးမှာမြန်မာစစ်ကောင်စီတယောက်ခွင့်မရတဲ့တစ်ချိန်တည်းမှာတော့ဂျက်ကလာအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့နိုင်ငံကြ ాయి ဝန်ကြီးဒေါ်စင်မောင်ကိုတော့ American ဒုတိယနိုင်ငံကြ ాయి ဝန်ကြီးနဲ့တာဝန်ရှိသူတွေကခေါ်ယူတွေ့ဆုံဆွေးနွေးခဲ့တယ်လို့အာဆီယံအဖွဲ့ဝင်မလေးရှားနိုင်ငံရဲ့နိုင်ငံကြ ాయి ဝန်ကြီးကလည်းဒေါ်စင်မောင်ကိုဝါရှင်တန်မှာပဲတွေ့ဆုံခဲ့ပါတယ်။အာဏာသိမ်းထားတဲ့စစ်ကောင်စီအတွက်နိုင်ငံတကာဆက်ဆံရေးတန်တမာနယ်ပယ်မှာလည်းထိုးနှက်ချက်တွေရှိနေတယ်ဆိုပြီးတော့လေလာသူတွေကယူဆပါတယ်။ပြီးခဲ့တဲ့ April လအတွင်းမှာတက်တန်းကုန်ဆုံးခဲ့တဲ့မြန်မာနိုင်ငံဆိုင်ရာ Australia တာမကြီးနေရာမှာတမတ်အဆင့်ဆက်မထားတော့ဘဲနဲ့တန်ယုံယာယီတာဝန်ခံသဘောပဲအစားထိုးသွားမယ်လို့ဩစတြေးလျသတင်းမြို့မှာဖော်ပြနေပါတယ်။ဒါပေမဲ့လည်းမြန်မာစစ်ကောင်စီရဲ့အတိအမှတ်ပြုလာကိုခိုင်းယူမှာမဟုတ်ဘဲနဲ့တန်ယုံတာဝန်ခံအဖြစ်နဲ့ပဲလုပ်ငန်းတွေကိုလုံဆောင်သွားဖို့ရှိနေတယ်လို့ဩစတြေးလျအခြေစိုက် ABC သတင်းဌာနကရေးပါတယ်။ဒါနဲ့ပတ်သက်လို့ဩစတြေးလျနိုင်ငံကြီးဌာနကတော့တရားဝင်ထုတ်ပြန်ပြောဆိုတာမျိုးမရှိသေးပါဘူး။အလားတူပဲဗြိတိန်ကလည်းမြန်မာနဲ့တန်ဆက်သွယ်ရေးမှာတမတ်ကြီးအစားတန်ယုံတာဝန်ခံအဖြစ်နဲ့ရှော့ချလိုက်တာကိုတွေ့ရပါတယ်။ဗြိတိန်နိုင်ငံရဲ့ဌာနကတန်ဆင်လျှော့ချတယ်လို့တရားဝင်ထုတ်ပြန်တာမျိုးမရှိပေမဲ့2022ခုနှစ်မှာတာမတ်ချင်းဖြစ်တဲ့ခန့်အပ်ခံသူမစ္စတာပစ်ဗော်ဝါစ်ကိုတန်ယုံတောင်းငံအဆင့်အဖြစ်နဲ့ဗြိတိန်နိုင်ငံရဲ့ဌာနရဲ့ website တွေမှာဖော်ပြပါရတယ်။သူ့ကိုမြန်မာဘက်ကအခုချိန်ထိကိုပြည်ဝင်ခွင့်မပေးသေးပါဘူး။စစ်ကောင်စီနဲ့ဆက်ဆံရေးမှာအနောက်နိုင်ငံကြီးတွေဘက်ကအခုလိုမျိုးတန်ဆင်လျှော့ချတာမျိုးဟာစစ်ကောင်စီတတ်တော့နောက်ထပ်တန်တမာရေးရှုံးနိမ့်မှုတရားဖြစ်တယ်လို့နိုင်ငံရေးလှိလာသူဒေါက်တာမြင့်သိန်းကယူဆပါရတယ်။
ရပူရအဖင်ပြောတယ်ဆိုရင်တန်တမာရေးရတော့တော်တော်အထိနာနေတယ်အထိနာသွားပြီလို့ပြောလို့ရတယ်နောက်ဆုံးခုဖြစ်ခဲ့တဲ့ဒီကမ္ဘာအင်အားကြီးနိုင်ငံဖြစ်တဲ့အမေရိကန်ကဥဆောင်ပြီးတော့ဒီအင်ဖြူရောမှာမက်ဆမောင်ကိုလက်ခံတွေ့ဆုံတယ်ဆိုတဲ့ကိစ္စကဒီစကားဆရဲ့လက်ရှိအခြေအနေကတော့ဖြစ်ရင်မြန်မာပြည်မျိုးမိတ်ဖက်နိုင်ငံနေနဲ့ဆက်ဆံရေးအဖင်တော့တန်တမာရေးရကတော့ကြာရှုံးသွားပြီလို့ရပူရပြောလို့ရပါတယ
်မေလ12/23မှာကျင်းပခဲ့တဲ့ American ASEAN ထိပ်သီးဆွေးနွေးပွဲကာလအတွင်းမှာအာဆီယံဖွဲ့ဝင်နိုင်ငံဖြစ်တဲ့မြန်မာပြည်ကိစ္စဟာလည်းဆွေးနွေးစရာအကြောင်းတစ်ခုဖြစ်နေပါရယ် အစည်းအဝေးကျင်းပနေချိန်မှာပဲ NUG ဂျာဂလာမြို့သားညီညွတ်ရေးအစိုးရကုစလေကိုအမေရိကန်စုရကဝါရှင်တန် DC မှာလက်ခံတွစ်ဆုံတာဟာအကြမ်းဖက်အဖွဲ့အစည်းစန့်ကျင်ရေးအမေရိကန်စုရရဲ့မူဝါဒအပေါ်မှာမိကုံးထုတ်လို့ရတဲ့ဆိုပြီးတော့မြန်မာစစ်ကောင်စီဘက်ကပြင်းပြင်းထန်ထန်ဝေဖန်ပါတယ်စစ်ကောင်စီပြောခဲ့ရသူဗိုလ်ချုပ်စော်မင်းထွန်းကအမေရိကန်ပြည်အောင်စုရဲ့ရည်ရည်ချက်ပေါ်မှာအခုလိုမိကုံးထုတ်လိုက်တာပါအ
ဲဒီလိုအကြမ်းဖက်အဖွဲ့အစည်းကိုဟောနော်ကဘာမှာအကြမ်းဖက်လုပ်ရတည်ကိုစန့်ကျင်ပါတယ်ဆိုတဲ့ဒါနိုင်ငံကြီးကခေါ်ပြီးတော့ကြတရားဝင်တွေ့ဆုံခြင်းဟာကျွန်တော်မိကုံးထုတ်လို့တော့ဒါဒီအကြမ်းဖက်နဲ့ပတ်သက်ပြီးတော့အမေရိကန်နိုင်ငံဒီအကြမ်းဖက်ဆိုတဲ့အတိတ်ရဲ့ဖွင့်ဆိုမှုအကြမ်းဖက်ဆိုတဲ့ဟာနဲ့ပတ်သက်ပြီးတော့အတိတ်ရဲ့ဖွင့်ဆိုမှုတွေဒီစံချိန်မျိုးနဲ့ travel standard နဲ့အတိတ်ပဲဖွင့်နေရပြင်သုံးနေတယ်လို့ပဲကျွန်တော်တို့မြင်ပါတယ
်။ NUG နိုင်ငံကြေးဝန်ကြီးကိုအမေရိကန်တာဝန်ရှိသူတွေကတွစ်ဆုံဆွေးနွေးခဲ့တဲ့အပေါ်မှာစစ်ကောင်စီဘက်ကပြင်းပြင်းထန်ထန်ဝေဖန်ခဲ့တာဖြစ်ပြီးတော့အမေရိကန်ရဲ့ရည်တည်ချက်အပေါ်မှာပါမိကုံထုတ်ခဲ့ပါတယ်။အမေရိကန်နဲ့အာဆီယံခေါင်းဆောင်တွေကတော့သူတို့ရဲ့နှစ်ရတာတွစ်ဆုံမှုအပြီးမှာတော့ပူးတွဲကြီးညာချက်တစ်ဆောင်ထုတ်ပြီးတော့မြန်မာနိုင်ငံတည်းကအကြမ်းဖက်မှုတွေချက်ချင်းရပ်ဖို့ထိသိမ်းထားတဲ့နိုင်ငံရေးသမားတွေကိုပြန်လွှတ်ပေးဖို့အာဆီယံခေါင်းဆောင်တွေရဲ့ပုံသဘောတူညီမှုတွေကိုအပြည့်အဝအကောင့်တွေဖော်ပြဖို့ဆိုပြီးတော့စစ်ကောင်စီကိုထပ်ပြီးတော့တောင်းဆိုပါတယ်။အာဆီယံဖွဲ့ဝင်မလေးရှားနိုင်ငံကတော့မြန်မာနိုင်ငံရဲ့ပို့ပြီးတော့စိုးဝါလာနေတဲ့အခြေအနေတွေကိုထောက်ပြပြီးတော့ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရအန်ယူဂျီနဲ့ပါဆက်ဆံရေးထူထောင်မှုတိုက်တွန်းပါတယ်။အမေရိကန်အာဆီယံထိပ်သီးအစည်းအဝေးပူးတွဲကြီးညာချက်နဲ့ပတ်သက်လို့မြန်မာစစ်ကောင်စီနိုင်ငံကြေးဝန်ကြီးဌာနကတုံ့ပြန်လာမှာတော့ကြီးညာချက်ပါအပိုက်အမှတ် 26 မြန်မာပြည်ဖော်ပြချက်ကိုပြင်းပြင်းထန်ထန်ကိုကန့်လွတ်ပါလေ။ဒါဟာအာဆီယံပြည်ညင်ကိုချိုးဖောက်တာဖြစ်တယ်လို့အာဆီယံဘုံသဘောတူညီချက်ကိုကျော်လွန်တဲ့တောင်းဆိုချက်တွေပါဝင်တယ်လို့ဆိုထားပါလေ။ဘယ်ချက်လဲဆိုတာကတော့တဲတဲကွက်ကွက်မဖော်ပြပါဘူး။ဒါပြင်အန်ယူဂျီကိုစလီနဲ့တွစ်ဆုံမှုတွေကိုလည်းကန့်ကွက်ထားပါလေ။ဂျာကာလာမျိုးသားညီညွတ်ရေးအစိုးရအန်ယူဂျီရဲ့နိုင်ငံကြေးဝန်ကြီးဒေါ်စင်မောင်အောင်နဲ့အတူဒုတိယနိုင်ငံကြေးဝန်ကြီးဖြစ်တဲ့ဦးမိုးစောဦးနဲ့နိပညာဝန်ကြီးဦးထင်းလင်းအောင်တို့ဒီအမေရိကန်ပြည်အောင်စုမှာရှိတဲ့မြန်မာအတိုင်းဝိုင်းနဲ့တွစ်ဆုံပွဲတရပြုခဲ့ပါတယ်။ဒီတွစ်ဆုံပွဲမှာတော့အမေရိကန်စုရတာဝန်ရှိသူတွေနဲ့ဆွေးနွေးခဲ့တဲ့အခြေအနေပါဝင်အာဏာသိမ်းထားတဲ့စစ်ကောင်စီကိုနှီးမျိုးစုံနဲ့သူတို့တိုက်ထုတ်မဲ့အကြောင်းကိုလည်းဒေါ်စင်မောင်ကပြောတော့ပါတယ်။ဒါဆို
ရင်လည်းဒီစစ်တပ်ကသူတို့နားလည်တဲ့ဘာသာစကားနဲ့ပြောတာလို့ဒီလိုသာအေးစင်စင်ပြားအောင်လို့မရတော့နည်းနည်းကမ္ဘာဖက်တာနဲ့မရတော့တခြားမျိုးနဲ့ချိန်စာတိုက်တာလည်းလောကလူမျိုးပဲတာပါပဲအခုဒီဒေါ်လာအင်းကြီးကလည်းတနက်ကန်ကြီးကိုသွားဆိုတော့သူကကောင်းကောင်းပြောနေလို့မရတော့ဘူးဒီလိုပြောမှရတော့မယ်ဆိုပြီးတော့သူတို့နားလည်တဲ့ဘာသာစကားနဲ့ပြောတာဒါပေမဲ့ဒီတနည်းကိုပဲဒီ channel ကိုဆွတ်လိုက်မှာပါလို့ဟုတ်ဆွတ်လို့လို့လည်းအရာဘူးပေါ့နော်အဲ့တော့ by possible means ပါနော် by possible means ချိန်နိုင်တဲ့ဗျာနီးပေါင်းလုပ်နေတဲ့ကတစ်ခုကိုပဲရွေးချယ်လာတာဖြစ်တယ်ဒါအဝဲဒီ channel ကိုဆွတ်လို့မရဘူးမဟုတ်ဘူးဆိုတော့သဘောကျမတို့ဆွေးနွေးကြရရှိပါဒါလည်းပဲသူတို့သဘောပေါက်ကြပါဒါကြောင့်ဒီလိုသဘောပေါက်လို့လည်းပဲကျမတို့နဲ့ဆက်သွယ်ဆောင်ရွက်ရမယ်စကားပြောရမယ်ဆိုတဲ့အနေအထားမျိုးနိုင်ငံတကာဖြစ်လာတာဖြစ်ပါတယ်ဖြစ်နိုင်တယ်ဗျာဒီပေါက်ကိုတုံးပြီးတော့ကျမတို့အဆုံးသတ်မှာဖြစ်ပါတယ်ပေါ့နော်ဒါကြောင့်ဒီလိုမျိုးအဆုံးသတ်ဖို့လည်းခုနကပြောလို့အကြမ်းဖက်မှုတွေရပ်တန့်မှုဆိုတာဒီအာဆန်ဟက်ဘတ်ကိုဆက်ဆက်မှာလည်းပါလို့ရဖြစ်ပါတယ်အဲ့တော့ကျမတို့တန်တမန်ကြီးရရောနောက်စီးပွားရေးရပိတ်ဆို့တဲ့လူတွေရရောပေါ့နော်ဒီပေါက်ဆုံးနဲ့စီးပွားရေးရတန်တမန်ကြီးရစီးရေးရနိုင်ငံရေးရဒီပေါက်ဆုံးနဲ့ကျမတို့
စစ်ကောင်စီဟာကုလသမဂ္ဂမှလည်းမြန်မာနိုင်ငံကုစားပြုပြောရေးဆိုခွင့်နေရာကိုပါလက်လွတ်ဆုံးရှုံးထားရပါတယ်။နိုင်ငံတကာဆက်ဆံရေးပညာရှိတူဦးဖြစ်တဲ့ဒေါက်တာရေမျိုးသူကတော့စစ်ကောင်စီဟာခုလိုအခြေအနေမျိုးမှာဖိအားတွေကြုံတွေ့နိုင်တာမှန်ပေမဲ့လက်ရှိမှာမြန်မာနိုင်ငံဟာအမေရိကန်အပါအဝင်နိုင်ငံပေါင်း80နဲ့တန်တမာဆက်ဆံရေးရှိနေစေဖြစ်တယ်လို့တန်ယုံတွေလည်းအပြန်အလှန်ထားရှိထားစေဖြစ်တဲ့အတွက်နိုင်ငံတကာနဲ့တန်တမာဆက်ဆံရေးမှာကြောက်ရှုံးနေလို့ရည်ရည်ပြပြောလို့မရဘူးလို့ဆိုရတယ်
ဒီလိုမျိုးကိုဒါအာဆီယံအယူဆမစ်မှာဒီမှာနိုင်ငံရဲ့ဥက္ကဋ္ဌကရောဥက္ကဋ္ဌပေါ့နော်ဒီကိစ္စလေးပေါ့နော်ဆားရတော့ဒါတနည်းအားဖြင့်တော့ဒီဥက္ကဋ္ဌကတာမျိုးပြီးလေ့ဆားရှိပါတယ်ရှင်ဒီလိုမျိုးကလည်း US နဲ့ Human Rights Council မှာ US ကဒီမှာဒီကိစ္စကိုခေါင်းပေါ့ရှင်နော်ဒီလိုမျိုးနေတယ်ပေါ့နော်ဒါကတော့ကျွန်တော်ကဟိုပေါ့နော်ဟိုပြောက်ပြောင်းဆုံးဇမန်လုပ်တဲ့အချိန်ပေါ့နော်တန်တမာကြီးစာချုပ်ကမကြားတယ်မဟုတ်လားဒီမှာကြာတာနဲ့တူဒီမှာနိုင်ငံကဒီတန်ရင်းဒီတင်သွားတဲ့ဒီမှာအရင်ရှိတယ်။ဒီကိစ္စကတော့ဘာလို့ဒီတန်ရင်းမှဒီတင်သွားတာဖြစ်လို့ဒီ diplomatic failure ရောမဟုတ်ဘူးရှင်လို့ထားတော့လေ။
တရုတ်နဲ့ရုရှားကတော့စစ်ကောင်စီအနာသိဉေင်ကစပြီးတော့မြန်မာနိုင်ငံရေးမှာနှုတ်ဆက်နေပေမဲ့စီးပွားရေးစီးအရာတော့နောက်ကွယ်ကနေပြီးတော့ပံ့ပိုးမှုတွေရှိနေရဲဆိုတာလိလသူတွေကထောက်ပြပါရတယ်။စစ်မှုထက်သည်ခုနှစ်နိုင်ငံ G7 နိုင်ငံကြေးဝန်ကြီးတွေကတော့မြန်မာစစ်တပ်ကိုလက်နက်နဲ့စစ်သုံးဆောင်တွေရောင်းချလွှဲပြောင်းမှုမလုပ်ဖို့အပြည့်အဝပိုင်းဖြတ်ထားပြီးနိုင်ငံအားလုံးအနေနဲ့လည်းအလားတူဆောင်ရွက်ကြဖို့တိုက်တွန်းပါရတယ်။မြန်မာစစ်ကောင်စီအနေနဲ့အနာသိဉေင်ပြီးတော့တစ်နှစ်ကျော်ကြာလာပြီမဲ့အခုလိုဒီပြည်တွင်းမှာနိုင်ငံရေးစီးပွားရေးအခက်အခဲတွေရှိနေသလို နိုင်ငံတကာမှာလည်းတဏ္ဍမရေးအရာအချက်တွေတချို့ရှိနေသေးတယ်ဆိုတာကိုတော့ဒီတစ်ပတ်သတင်းတော်မှတ်စုအစီအစဉ်ကနေတင်ဆက်လိုက်ပါတယ်။ကျွန်တော်သားညီတို့
တရင်တော့မှတ်စုအစီအစဉ်ပြီးမှာတော့အပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့စီးပွားရေးကဏ္ဍကိုပြောပြပေးမှာပါ။ကမ္ဘာယာတိဥရုဆိုင်ရာအဖွဲ့ WMO ကနေပြီးတော့2021အတွက်ဥရုယာတိဆိုင်ရာအခြေအနေဆိုင်ရာအစီရင်ခံစာကိုထုတ်ပြန်လိုက်ပါတယ်။ပြီးခဲ့တဲ့ခုနှစ်နှစ်ဟာအပူပြင်းဆုံးခုနှစ်နှစ်ဖြစ်တဲ့စံချိန်တင်ခဲ့ပြီးတော့ဒီနှစ်ထိလည်းဆက်ပြီးတော့ရိုက်ခတ်တက်ရောက်နေတယ်လို့ပြောပါတယ်။ယာတိဥရုလွန်ကဲမှုရဲ့ရိုက်ခတ်မှုကြောင့်အသက်တွေဆုံးရတာ၊ကုသရောဂါတွေဖြစ်တာ၊ရှေ့ပြောင်းအခြေချမှုတွေဖြစ်လာတာနော်ဒေါ်လာတန်ပေါင်းရာနဲ့ချီပြီးစီးပွားရေးဆုံးရှုံးရတာတွေဖြစ်လာပါတယ်ဒီနှစ်ဒီလေဒီဆိုးကျိုးကိုတက်ရောက်စေတာဖြစ်ပါတယ် AP သတင်းဆောင်မကိုအခြေခံပြီးတော့ဒီသတင်းဘက်စီးပွားရေးအစီအစဉ်မှာမတ်တင်ကြီးထိုက်ကပြောပြပေးမှာပါ
ပြီးခဲ့တဲ့ခုနှစ်နှစ်တာဟာအပူဆုံးခုနှစ်ကြိမ်စံချိန်တင်ခဲ့ကြောင်းကမ္ဘာရာသီဥတုဆိုင်ရာအဖွဲ့ရဲ့2021ခုနှစ်အတွင်းရာသီဥတုအခြေအနေဆိုင်ရာအစီရင်ခံစာမှာဖော်ပြခဲ့ပြီးနောက်မှာတော့သဘာဝဘေးဒဏ်တွေဖြစ်လာနိုင်တယ်လို့လည်းသတိပေးထားပါတယ်။ရာသီဥတုလွန်ကဲမှုရဲ့ရိုက်ခတ်သက်ရောက်မှုကြောင့်အသက်ဆုံးရှုံးရမှုတွေနဲ့ကုသရောဂါတွေ၊ရွှေ့ပြောင်းချေချမှုဒေါ်လာတန်ထောင်ပေါင်းရာချီစီးပွားရေးအရဆုံးရှုံးမှုတွေဖြစ်စေပြီးဒီနှစ်အထိဆက်လက်ရိုက်ခတ်သက်ရောက်ကြောင်း WMO ကမ္ဘာမူလဝတ္ထအဖွဲ့ကြီးကပြောပါတယ်ကမ္ဘာမူလဝတ္ထအဖွဲ့ WMO ရဲ့အတွင်းမှုချုပ်ပက်တီရီထာလတ်စ်ကလေ့လာတွေ့ရှိချက်တွေကိုအခုလိုရှင်းပြပါတယ
် If we summarize the negative news it's
သတင်းစိုးတွေကိုအချင်းချုပ်တင်ပြရမယ်ဆိုရင်တော့ဖန်လုံအိမ်ဓာတ်ငွေစိတ်ဝင်မှုဒေတာတွင်အပူချိန်စံနှုန်းတွေပင်လယ်ရေမျက်နှာပြင်မြင့်တက်လာမှုရေခဲတောင်တွေအေးပျော်ကြလာမှုနဲ့ဆက်ဆက်ပြီးပင်လယ်ရေမျက်နှာပြင်မြင့်တက်မှုတွေဖြစ်နေပါတယ
်အဓိကချတဲ့ရာသီဥတုအညွှန်းကိန်းလေးခုဟာ2020ခုနှစ်မှာစံချိန်သစ်တွေတင်ခဲ့ကြောင်းလဲ WMO ရဲ့အတွင်းမှုချုပ်ကပြောပါတယ်ဖလုံရင်ဓာတ်ငွေစိတ်ဝင်မှုတွေဟာ2020ပြည့်နှစ်မှာထပ်မံမြင့်တက်လာပြီးလူလူထဲမှာကာဗွန်ဒိုင်အောက်ဆိုက်ပါဝင်မှုဟာဆိုရင်ဆက်မှုလုပ်ငန်းတွေမတိုင်မီကရှိခဲ့တဲ့ပမာဏထက်49ရာခိုင်နှုန်းထိရောက်ရှိခဲ့ပြီးနောက်2021ခုနှစ်နဲ့အခု2022ခုနှစ်အထိဆက်လက်မြင့်တက်နေပါတယ်။သမုတ်တရားတွေပုံနှွေးလာပြီး2021ခုနှစ်အတွင်းမှာစံချိန်တက်ခဲ့ပါတယ်။ပင်လယ်ရေဒူးရဲ့အပေါ်ပိုင်းမီတာ2000မှာပြီးခဲ့တဲ့နှစ်20အတွင်းအပူချိန်တိုးလာနေပြီးပုံနှွေးမှုကရင်းနှီးပိုင်းအထိပိုပြီးတော့ပြန့်နှံ့လာနေပါတယ်။ကမ္ဘာပြင်းမြတ်ပင်လယ်ရေမျက်နှာပြင်များမြင့်တက်လာမှုဟာ2021ခုနှစ်အတွင်းစံချိန်သစ်ရောက်ရှိခဲ့ပြီး2023ခုနှစ်ကနေ2021ခုနှစ်အတွင်းတစ်နှစ်ကိုပြင်းမြ 1.5 မီလီမီတာမြင့်တက်လာကြောင်းဒါဟာဆိုရင် 1993 ခုနှစ်ကနေ2002ခုနှစ်အတွင်းမြင့်တက်ခဲ့တဲ့နှုန်းရဲ့နှစ်ဆကျော်ရှိကြောင်းလဲကမ္ဘာမူလဝတ္ထအဖွဲ့ကြီးကပြောပါတယ်ဒါဟာဆိုရင်ရေခဲပြင်တွေအေးပျော်ချမှုများလာတာကြောင့်ဖြစ်ပြီးကမ်းရိုးတန်းတွေမှာရေကြီးမဲ့အန္တရာယ်ဖြစ်စေပါတယ်လူတွေရဲ့လောက်ရကြောင့်ထွက်လာတဲ့နှစ်စဉ်ကာဗွန်ဒိုင်အောက်ဆိုက်ထုတ်လွှတ်မှုရဲ့၄ပုံ၃ပုံလောက်ကိုသမုတ်တရားတွေကစုပ်ယူနေတာကြောင့်သမုတ်တရားရှိမှာအက်ဆစ်တွေပိုများလာပြီးရေနေသရဝါတွေနဲ့တန်တာကြောက်တန်းတွေအတွက်ချင်းချောက်မှုဖြစ်လာကြောင်းလဲ WMO ကဖော်ပြပါတယ်။2020ပြည့်နှစ်အတွင်းမှာတော့ကိုရိုနာဗိုင်းရပ်စ်ကပ်ရေးရောဂါကြောင့်လူသားတွေရဲ့လှုပ်ရှားဆောင်ရွက်မှုတွေအဟန့်အတားဖြင့်နှေးကွေးသွားပြီးဓာတ်ငွေထုတ်လွှတ်မှုလည်းကျသွားတာကိုထလက်စ်ကထောက်ပြပါတယ်။ဒါပေမဲ့လည်းဖလုံရင်ဓာတ်ငွေတွေတက်ကအဓိကဓာတ်ငွေဖြစ်တဲ့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေကတက်တန်းရှိတာကြောင့်ရောအဲ့ဒီနောက်ပိုင်းဖလုံရင်ဓာတ်ငွေထုတ်လွှတ်မှုများလာတာကြောင့်ရောတည်ထားတဲ့အပြောင်းအလဲမဖြစ်ဘူးလို့လည်းသူကပြောပါတယ
်။ We are still using too much fossil fuels and
ရုပ်ကြွင်းလောင်စာသုံးစွဲမှုများနေစေဖြစ်တာကြောင့်ကာဗွန်ဒိုင်အောက်ဆိုက်စိတ်ဝင်မှုကပုံမှန်တိုးလာနေတာကိုတွေ့ရပါတယ်။အမေဇုန်အာဖရိကနဲ့တောင်ပိုင်းအာရှတို့လိုဒေသတွေမှာတစ်တောပြုံးတွီးမှုတွေကဆက်ပြီးဖြစ်နေပါတယ်
။ပြီးခဲ့တဲ့နှစ်ကစကော့တလန်ဂလက်စကိုမှာလုပ်တဲ့ကုလသမဂ္ဂရာသီဥတုဆိုင်ရာညီလာခံမှာ BRICS အဖွဲ့ဝင်ဘရာဇီးရုရှားအိန္ဒိယတရုတ်နဲ့တောင်အာဖရိကနိုင်ငံတို့ထံကကာဗွန်ဖြတ်တောက်ရေးဂရိကဝတ်တွေမရခဲ့ပါဘူး။ဒါဆိုရင်ကဘာကြီးပုံနှွေးမှုကို 1.5 စင်တီဂရိတ်မှာထိန်းထားရေးဆိုတော့ 2015ခုနှစ်ပါရီသဘောတူညီချက်ရဲ့အဓိကရည်မှန်းချက်တစ်ခုပြည်မြောက်ရေးအတွက်ချင်းချောက်မှုလို့လည်းသူကပြောပါတယ
်။ We are already heading towards 2.5 to 3 degrees.
တက်တမ5ဒီဂရီစင်တီဂရိတ်အစား၂တက်တမ5ဒီဂရီစင်တီဂရိတ်ကနေ3ဒီဂရီစင်တီဂရိတ်ကိုကျွန်တော်တို့ဥတည်နေပါပြီ
။19ရာစုတွင်ရှိခဲ့တဲ့ကမ္ဘာအပူချိန်ထက်တိတ္တမ1စင်တီဂရိတ်ကျော်လွန်လာတာနဲ့အတူပဲစားနပ်ရိက္ခာမလုံလောက်မှုရွှေ့ပြောင်းသွားလာမှုနဲ့တောက်သုံးရည်ပြဿနာတွေကိုလည်းကမ္ဘာရာသီဥတုဆိုင်ရာအဖွဲ့ချီ WMO ကသတိပေးပါတယ်။ပင်လယ်ရင်မြစ်နယ်ပြင်မြင့်တက်လာမှုကကမ်းရိုးတန်းဒေသတွေအတွက်ပြဿနာဖြစ်တယ်လို့လည်း WMO ရဲ့အတွင်းရမှုချုပ်ကပြောပါတယ
်။ We are having plenty of big cities worldwide located.
ကမ္ဘာတစ်ဝှမ်းကမ်းရိုးတန်းဒေသတွေမှာတည်ရှိတဲ့မြို့ကြီးတွေအများကြီးရှိပါတယ်။ဒီကိစ္စကတရုတ်နဲ့အိန္ဒိယမှာလည်းရှိပါတယ်လန်ဒန်နဲ့ဥရောပထဲမှာလည်းရှိပါတယ်အာဖရိကရဲ့မြို့ကြီးတော်တော်များများလည်းကမ်းရိုးတန်းဒေသတွေမှာရှိပါတယ်နယူးယောက်လော့စ်အန်ဂျလိစ်ဘွနိုအေးရစ်မှာလည်းအတူတူပါပဲပင်လယ်ရေမျက်နှာပြင်မြင့်တက်လာမှုဟာဒီမြို့ကြီးတွေအတွက်ချိန်ချောက်မှုဖြစ်လာမှာပ
ါရာသီဥတုပြောင်းလဲမှုအရေးကိုကမ္ဘာအာရုံစိုက်မှုပြန်ပြီးတော့ရရှိလာရေးမျှော်လင့်ခြင်းနဲ့ကုလသမဂ္ဂအတွင်းရမှုချုပ်ရဲ့ပြန်ပြင်းပြဲစွန့်အင်ကျေကျေပြန့်ပြန့်အသုံးပြုရေးဆိုင်ရာအချက်၅ချက်ပါအစီအစဉ်ထဲမှာတော့ပြန်ပြင်းပြဲဆွမ်းအင်နည်းပညာတွေမှာညာနာပစ္စည်းမူပိုင်ခွင့်အကာအကွယ်တွေကိုရုပ်သိမ်းပေးရင်းနဲ့နည်းပညာလွှဲပြောင်းမှုကိုအားပေးမြင့်တင်ရေးတောင်းဆိုထားပါတယ်။ဒုတိယအချက်အနေနဲ့ကတော့ပြန်ပြင်းပြဲဆွမ်းအင်နည်းပညာတွေအတွေ့ကုန်ချမ်းတွေနဲ့ကုန်စည်ထောက်ပို့ခွင့်ဆက်ချီကိုပိုပြီးကျေကျေပြန့်ပြန့်အသုံးချခွင့်ရရေးဖြစ်ပါတယ်။အစိုးရတွေအနေနဲ့ပြန်ပြင်းပြဲဆွမ်းအင်ကိုမြင့်တင်ပေးနိုင်ရေးပြုပြင်ပြောင်းလဲမှုတွေလုပ်ဖို့လဲတိုက်တွန်းထားပါတယ်။စရုပ်ထအချက်အနေနဲ့ကတော့ရုပ်ချင်းလောင်စာတွေအတွက်အစိုးရကဒစိတ်တပိုင်းကြက်ခံပေးနေတာကိုပြောင်းလဲဖို့တိုက်တွန်းထားပြီးနောက်ဆုံးအချက်ကတော့ပြန်ပြင်းပြဲဆွမ်းအင်အရေးမှာပုဂ္ဂလိကနဲ့အများပိုင်းကဏ္ဍရင်းနှီးမြှုပ်နှံမှုတွေကိုသုံးစာတိုးမြှင့်ချဖို့တောင်းဆိုထားပါတယ
်။စီးပွားရေးပတ်စဉ်ကဏ္ဍကိုမတ်သိန်းကြီးထပ်ပြောပြပေးသွားတာပါ။အခုတော့ဘလော့ဂါရီပြောသမျှအစီအစဉ်ကိုတင်ဆက်ပေးပါမယ်။အရှေ့ဥရောပက IT လုပ်ငန်းတွေအားကောင်းနေတဲ့ယူကရိန်းနိုင်ငံမှာစစ်မှတ်တွေဖြစ်ပွားနေပေမဲ့နည်းပညာကုမ္ပဏီတွေကတော့ဆက်ပြီးတော့လေပတ်နေကြပါတယ်။စစ်တမ်းမခံရတဲ့မြို့တွေကို IT လုပ်ငန်းတွေကပြောင်းရွှေ့ပြီးတော့လုပ်ကိုင်နေကြတာဖြစ်ပြီးတော့နိုင်ငံအတွက်နိုင်ငံခြားဝင်ငွေရှာပေးနေကြတာပါ။စစ်တမ်းအတွက်ကြိုတင်ပြင်ဆင်ပြီးယူကရိန်း IT လုပ်ငန်းတွေလုပ်ကိုင်နေတဲ့အကြောင်းAFP သတင်းကိုအခြေခံပြီးတော့မတ်စုမြတ်မုံကဒီသတင်းပတ်အတွက်ဘလော့ဂါတွေပြောသမျှမှာတင်ပြပေးပါမယ
်။ယူကရိန်းပေါ်ရုရှားတို့ကျူးကျော်စစ်တိုက်ခိုက်နေခြင်းယူကရိန်းဒီပညာလုပ်ငန်းတွေကတော့စစ်ကိုအန်တူပြီးဆက်လက်လက်ပတ်နေကြပါတယ်။မေလ23ရက်နေ့ကယူကရိန်းနိုင်ငံအနောက်ပိုင်းလဗီဗ်မြို့ကIT ကျွမ်းကျင်သူတွေအလုပ်လုပ်နေကြတာအမေရိကန်က Silicon Valley မှာလုပ်နေကြသူတွေလို့ပုံစံမျိုးမြင်ရပေမဲ့တကယ်တော့သူတို့ဖြတ်သန်းလုပ်ကိုင်နေတဲ့အခြေအနေကအကွာကြီးကွာခြားပါတယ်။ဒီ IT လုပ်ငန်းဝန်ကြီးတွေကရုံးခန်းတွေထဲမှာအရေးပေါ်အခြေအနေဖြစ်လာရင်အသင့်ဖြစ်နေအောင်ပြင်ဆင်ထားတဲ့ကြီးကားအင်ဂျီတွေတန်ခမောက်တွေအပြည့်နဲ့စက်ကူဘုံးတွေကိုမြင်တွေ့ရမှာဖြစ်ပါတယ်။ရုရှားတို့ကြိုးကြော်စစ်ကြောင့်ဖြစ်လာတဲ့အခြေအနေပေါ်လိုက်ပြီးတော့လုပ်ငန်းမပြတ်လည်ပတ်နိုင်အောင်သူတို့ကြိုးစားနေကြတာပါ။သူတို့ဟာယူကရိန်းခုခံစစ်ပွဲအတွက်အဓိကပံ့ပိုးပေးနေကြသူတွေလို့ပြောရင်လည်းမမှားပါဘူး။ရုရှားတို့စစ်ဆတိုက်ချိန်မှာ Kiev မြို့တော်နဲ့နိုင်ငံအရှေ့ပိုင်းမြို့တွေက IT လုပ်ငန်းတွေကရုံးခန်းတွေပိတ်ပြီးတော့ Lviv လို့နိုင်ငံအနောက်ပိုင်းမြို့တွေနဲ့အိမ်နီးချင်းပိုလန်နိုင်ငံဘက်ကိုပြောင်းရွှေ့ခဲ့ကြတယ်လို့ Lviv မြို့ IT လုပ်ငန်းတပ်မကအကြီးအကဲကပြောပြပါတယ်
။ A lot of engineers and a lot of people from the industry, I mean from a tech industry.moved from the eastern part of Ukraine to the western part.
Ukraine ရှေ့ပိုင်းမှာရှိတဲ့နည်းပညာလုပ်ငန်းတွေက engineer တွေ၊ဝန်ထမ်းတွေအများကြီး Ukraine နောက်ဘက်ခြမ်းကိုပြောင်းလာကြပါတယ်။အခုဆို Ukraine ရဲ့နည်းပညာလုပ်ငန်း80ရာခိုင်နှုန်းကျော်က Ukraine အနောက်ခြမ်းကိုရောက်နေပြီလို့ကျွန်တော်ထင်ပါတယ်
။ February 24ရက်မှာ Russia တို့စစ်ဆမတိုက်ခင်တည်းက Ukraine IT လုပ်ငန်းတွေကနိုင်ငံပြင်ပမှာ backup စနစ်တွေလုပ်ထားကြပြီဖြစ်လို့အခုလိုလုပ်ငန်းတွေအရှိန်မပြတ်ဆက်လက်လည်ပတ်နိုင်ကြတာဖြစ်တယ်လို့AFP သတင်းဌာနကိုသူကပြောပြပါရယ
် I think that every company I mean tech company in Ukraine had business contingency plan
စစ်ဘဖြစ်ခင်ကတည်းကယူကရိန်းကဒီပညာကုမ္ပဏီတိုင်းမှာအရေးပေါ်တစ်ခုခုဖြစ်လာရင်မလုပ်မယ်ဆိုတဲ့အစီအစဉ်တွေရှိထားပြီးသားလို့ကျွန်တော်ထင်ပါရယ်ဆာဗာတွေကိုပိုလုံခြုံတဲ့နေရာပြောင်းရွှေ့တာမျိုးလို့အရေးပေါ်အစီအစဉ်တွေလှုပ်ထားပြီးသားဖြစ်ပါရယ်
ဥရောပတလွှာက customer တွေကို digital ဝန်ဆောင်မှုတွေပေးနေတဲ့နည်းပညာကုမ္ပဏီ InfoPulse ဆိုရင်လေအခု levy မြို့ကိုပြောင်းပြီးတော့လုပ်ငန်းတွေလည်ပတ်နေပါတယ်ဝန်ထမ်းပေါင်း 2,300 ရဲက 300 ကိုဒီမျိုးကိုပြောင်းရွှေ့ခဲ့ပြီးဘုံထံခန်းနိုင်အောင်လုပ်ထားတဲ့အဆောက်အဦတစ်ခုမှရုံးခန်းဖွင့်ထားတာပါစစ်ဖြစ်နေပေမဲ့လုပ်ငန်းတွေဆက်လက်လက်ပတ်နိုင်တိုးတက်နိုင်ပါတယ်လို့ဒေတာတွင်မန်နေဂျာကပြောပါတယ်အရှေ့ဥရောပမှာနည်းပညာပိုင်းရှေ့ပြေးတိုးတက်နေတဲ့ယူကရိန်းနိုင်ငံမှာနည်းပညာကုမ္ပဏီပေါင်းထောင်မြေချီရှိပြီးတော့ Microsoft, Samsung စတဲ့နိုင်ငံကနည်းပညာလုပ်ငန်းကြီးတွေရဲ့ရုံးခွဲတွေလည်းရှိပါတယ်စစ်မဖြစ်ခင်တည်းကLviv မြို့တစ်ခုထဲမှာ IT ကုမ္ပဏီပေါင်းယာနဲ့ချီရှိခဲ့ပြီးအခုဆိုရင်တခြားမြို့တွေကပြောင်းလာတဲ့ကုမ္ပဏီတွေနဲ့ပါပေါင်းလိုက်ရင် IT လုပ်ငန်းပေါင်း80လောက်ရှိနေပါပြီ
And before war we were one of the biggest tech hubs in the country So before
ကျွန်တော်တို့ Lviv မြို့ကစစ်မဖြစ်ခင်အချိန်တည်းကယူကရိန်းမှာနည်းပညာလုပ်ငန်းတွေအများဆုံးရှိတဲ့မြို့တစ်မြို့ဖြစ်ပါတယ်ဒီမှာနည်းပညာကုမ္ပဏီ900ကျော်ရှိပြီးအဲ့ဒီကုမ္ပဏီမှာလုပ်လုပ်နေတဲ့ဝန်ထမ်းပေါင်း 3,100 လောက်ရှိပါတယ်
ရုရှားရုစစ်ဆတိုက်တဲ့2022 February လဟာသမိုင်းတင်အောင်ယူကရိန်းနည်းပညာလုပ်ငန်းတွေကောင်းခဲ့တဲ့လဖြစ်တယ်လို့ဆိုပါရယ်ဥရောပတလွှာအပအဝင်ပြည်ပနိုင်ငံတွေအတွက် digital ဝန်ဆောင်မှုပေးနေတဲ့ Ukraine IT လုပ်ငန်းတွေရဲ့ဝင်ငွေဟာစစ်ပွဲစချိန်ကနေမေလလယ်အထိဒေါ်လာ1ဘီလီယံကျော်ရှိနေပြီလို့သူကပြောပါရယ်နည်းပညာဝန်ဆောင်မှုလုပ်ငန်းတွေကစစ်ပွဲကာလမှာနိုင်ငံအတွက်အထူးကနိုင်ငံခြားဝင်ငွေရှာပေးနေတဲ့လုပ်ငန်းတွေဖြစ်တယ်လို့ရှေ့ဆက်တိုးတက်မယ်လို့လည်းအကောင့်ဖက်ကမြင်နေပါရယ်IT ဝန်ဆောင်မှုလုပ်ငန်းတွေကတခြားလုပ်ငန်းတွေလိုလမ်းပြက်တရားကျိုးစိတ်ကန်းတွေပိတ်လို့ထိခိုက်တာမျိုးမဟုတ်တဲ့အတွက်လည်းအခုလိုလုပ်ငန်းတွေဆက်လက်လက်ပတ်နိုင်ကြတာပါယူကရိန်းပြည်သူတွေအတွက်အသက်သွေးကြောတစ်ခုလိုဖြစ်နေတဲ့ Elon Musk ရဲ့ SpaceX ဆက်သွယ်ရေးဂျူရုကနေချိတ်ဆက်ပေးထားတဲ့ Starlink Internet ဆက်သွယ်ရေးကလည်းအများကြီးအထောက်အကူဖြစ်စေပါတယ်မီးပြတ်သွားရင်အရေးပေါ်သုံးဖို့မီးစက်တွေကိုတော့အသစ်ပြင်ဆင်ထားကြရပါတယ်လုပ်ငန်းမပြတ်ဆက်လက်လက်ပတ်နေတဲ့ Ukraine IT လုပ်ငန်းတွေကဝင်ငွေကောင်းနေတဲ့အတွက်စစ်တိုက်နေတဲ့အစိုးရကိုအခွင့်အရေးအများကြီးပေးပြီးတော့ပံ့ပိုးနိုင်တယ်လို့ Ukraine ကအကြီးဆုံးနည်းပညာကုမ္ပဏီတစ်ခုဖြစ်တဲ့ SoftServe ကပြောပါတယ
် We are generating dollar income monthly yeah when the country really needs it
ကျွန်တော်တို့နိုင်ငံတိတ်လိုအပ်နေတဲ့အခုလိုအချိန်မျိုးမှာလစဉ်ဒေါ်လာဝင်ငွေတွေရအောင်ကျွန်တော်တို့ကလုပ်ပေးနေတာပါ
Ukraine IT ကုမ္ပဏီတွေကသူတို့ရတဲ့ဝင်ငွေတွေကိုအဓိက Ukraine စစ်တပ်အတွက်ထောက်ပံ့နေကြတာပါ။ဒါရင်မကစစ်တပ်အပါအဝင်အစိုးရ website တွေအတွက်ကိုလည်းအခမဲ့ဝန်ဆောင်မှုတွေကိုလုပ်ပေးနေကြပါတယ်
။ There is a good initiative from our Ministry of Defense and the Ministry of Digital Transformation.
Ukraine ကာကွယ်ရေးဝန်ကြီးဌာနနဲ့ Digital အသွင်ပြောင်းလဲရေးဝန်ကြီးဌာနတို့ပေါင်းပြီးလုပ်ထားတဲ့အစပြုဆောင်ရွက်မှုတစ်ခုကတကယ်ကောင်းပါတယ်။အစိုးရတဲ့က IT ကျွမ်းကျင်သူတွေ၊စိုက်ဘာလုံခြုံရေးကျွမ်းကျင်သူတွေကိုစုစည်းပြီးရုရှားတို့ကိုအနိုင်တိုက်နိုင်ဖို့သတင်းနဲ့နည်းပညာပိုင်းကနေစူးစမ်းနေတဲ့ IT စစ်တပ်သဘောမျိုးလှုပ်ထားတာပ
ါ။ဆစ်ဖြစ်နေတဲ့ယူကရိန်းနိုင်ငံမှာ IT ကျွမ်းကျင်သူတွေဟာဖြစ်လာမဲ့အရေးပေါ်အခြေအနေအတွက်ပြင်ဆင်ပြီးတော့လုပ်ငန်းတွေကိုဆက်လက်လက်ပတ်နေကြပါတယ်။တချို့ဆိုရင်ဘုံတံခန်းနိုင်အောင်လှုပ်ထားတဲ့အစားအုပ်တွေထဲမှာအလုံးလုံးနေကြရတာပါ။ဒီလိုအခြေအနေတွေကြားမှာပဲလုပ်ငန်းတွေဆက်လက်တိုးတက်အောင်လုပ်နိုင်မယ်လို့ Ukraine IT လုပ်ငန်းတွေကယုံကြည်နေကြပါတယ်ရှင်ကျွန်မဆုမြတ်မောမှာ
ဘလော့ဂါရီပြောသမျှကဏ္ဍကိုနားဆင်ခဲ့ကြတာပါအင်္ဂါနေ့မနေ့ခင်ပတ်စံကဏ္ဍတွေကနောက်ဆုံးကဏ္ဍဖြစ်တဲ့တက်တန့်ရောင်သတင်းလွှာကဏ္ဍကိုတော့မအေးတန်တာကျော်ကစီစဉ်တင်ဆက်ထားပါတယ်
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာရေချင်းမှုရေစီးမှာခက်ဆားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူတွေကိုတက်တက်ရောက်သတင်းမှမှာပြောပြပေးသွားပါမယ်ကျမအေးသနာကျော်ပါအမေရိကန်ကကမ္ဘာကျော်အောင်မြင်တဲ့အဆိုတော်ဒေးလက်စ်ဖာဂရမ်မီဂီတာဆုတွေအများကြီးတခြားဂုံတူးဂုံဘုတ်တွေအများကြီးနဲ့ဝါရီအမှုပညာရှင်တော်တော်များများထက်ကိုအောင်မြင်မှုတွေရထားသူပါအခုသူ့မှာနောက်ထပ်ဖွယ်ထုတစ်ခုတိုးပြန်ပြီလို့ပြောရပါမယ်။သူ့ရဲ့နာမည်ရှိမှဒေါက်တာဆိုတဲ့ဖွယ်တစ်မျိုးတိုးလို့ပါရဂူဖွယ်ရသွားတာပါ။နယူးယောက်တက္ကသိုလ်ကနေမေလ18ရက်နေ့ကပဲသူ့ကို Fine Arts ပကြီပပုဂီတအနုပညာဂုဏ်သူဆောင်ပါရဂူဖွယ်ပေးလိုက်တာဖြစ်ပါရဲ့။ယန်ကီအားကစားရုံမှာကျင်းပတဲ့ဖွယ်နှင်းတဲ့ခန္ဓာမှာ Taylor Swift စင်မြင့်မော်တက်လာတော့သူနဲ့တူတူဖွယ်ယူရဲ့အကြောင်းသားအကြောင်းသူပြည့်တက်ပြီးအော်ဟစ်အားပေးခဲ့ကြတာပါ။
Taylor Swift, blazing singer-songwriter, producer, director, actress,
pioneering and influential advocate for artists' rights, and philanthropist. You have brought joy and resolve to your hundreds of millions of fans throughout the world.
By virtue of the authority vested in me, I am pleased to confer upon you the degree of Doctor of Fine Arts, Honoris Causa.
Taylor Swift ကတော့ထုံးစံတိုင်းနှစ်ခန်းနေနည်းနည်းရဲရဲဆိုးထားတာတွေ့ရပြီးတော့ဒီတစ်ခါတော့အသက်ချွတ်ချွတ်ရထားတဲ့ဂုံနူးဆောင်ဝေယုံရှိကြီးကိုသူကချုံထားတာဖြစ်ပါတယ်။သူကအားလုံးအတွက်ဘဝတသက်တာလက်ဆောင်စကားပါသွားပါရဲ့။ကိုစူးစမ်းမှုအတွက်ဘယ်တော့မှမရှက်ပါနဲ့။မစူးစမ်းပဲရလိုက်တယ်ဆိုတာယုံနန်းစကားတသက်ပါလို့ပြောသွားတာပါ။ Taylor Swift ကသူနဲ့တပြိုင်နက်ဖွဲ့ယူတဲ့မောင်မြေတွေကိုစင်မြင့်ပေါ်ကနေစကားတွေပြောသွားတာက
Anyway, hard things will happen to us. We will recover. We will learn from it. We will grow more resilient because of it. And as long as we are fortunate enough to be breathing,
အမားရေလုံးမိမှာအတေကြပါ။ဒါပေမဲ့ဘဝမှာခက်ခဲတဲ့အရာတွေကြုံပြီးသွားရင်ကျွန်တော်တို့ပြန်ပြီးထူမတ်နိုင်မှာပါပဲ။အဲ့အတွေ့အကြုံကြောင့်လည်းကျွန်တော်တို့ပို့ပြီးခံနိုင်ရည်တွေတိုးလာမှာပါ။ကျွန်တော်တို့ကံကြီးလို့အသက်ဆက်ရှူနေနိုင်မယ်၊အသက်ရှင်နေနိုင်မယ်ဆိုရင်အသက်ရှူသွင်းရှူထုတ်လုပ်ပြီးတော့အသက်ဝဝရှူနိုင်ပါလေ။ကျမအခုဆိုရင်ပါရကူပွဲရပါပြီ။အခုလိုအသက်ဖန်ဖန်ရှူနေတဲ့ဒီလိုဖြစ်လာတယ်ဆိုတာလက်တွေ့ပါပြီ။ဟို Taylor Swift ကအားမလျှော့ပဲနဲ့ကြိုးစားရမယ်အကြောင်းကိုပြောပြနေတယ်။
I think my favorite part of it was just to make mistakes and learn as you go and
တော်တော်ပွဲယူခွင့်ရတဲ့လူငယ်တွေကတော့သူ့ရဲ့စိတ်မြင့်မားစကားတွေကသူတို့ရဲ့ဘဝနဲ့အရင်တိုက်ဆိုင်လို့အများကြီးအားဖြစ်စေတဲ့ဇာတ်တွေပါလို့ပြောရင်းနဲ့ Taylor Swift ကိုသူတို့ရဲ့စံပြတယောက်ဖြစ်နေကျေးဇူးတင်နေကြပါတယ
် Took my crew to Japan party like Kardashians Took my besties to LA where the girls like to play We put our hoodies on in Philly where we started acting silly Then we headed out to China Taylor said that's where we find
ဒီတက်တောင်တင်းလောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါလိမ့်ရှင်။ဒီသတင်းလောကိုရုပ်ရောတန်ရောအပြည့်စုံကြည့်ကြနေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါလိမ့်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါလိမ့်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။တက်တရောင်အပတ်စဉ်ကဏ္ဍကိုမအေးတန်နာကျော်တင်ပြပေးခဲ့တာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းအချင်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြပေးမှာပါအ
မေရိကန်သမ္မတဂျိုးဘိုက်တန်ဟာအင်ကာနီကာကွက်လို့ခေါ်ကြတဲ့မဟာမိတ်နိုင်ငံတွေကခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးမှာပါအမေရိကန်ပြည်ထောင်စုဂျပန်အိန္ဒိယနဲ့ဩစတြေးလျတို့ပါဝင်တဲ့ဒေတာရင်းအဖွဲ့ဖွဲ့စည်းမှုဟာဆိုရင်တရုတ်ကိုထိန်းထားနိုင်ရေးကြိုးပမ်းမှုအဖြစ်အများကရှုမြင်ကြပါတယ်။တိုကျိုမြို့တော်ကထိပ်သီးဆွေးနွေးပွဲဟာဆိုရင်တစ်နှစ်တာကာလမပြည့်ခင်အတွင်းဒုတိယမြောက်လူပုဂ္ဂိုလ်ချင်းတွေ့ဆုံမှုလည်းဖြစ်ပါတယ်။အခြားဒေတာရင်းစီးပွားရေးပူးပေါင်းဆောင်ရွက်မှုမြင့်တင်ရေးရုရှားရဲ့ယူကရိန်းစစ်ပွဲတုံ့ပြန်ဆောင်ရွက်ရေးအပါအဝင်ကိစ္စရပ်အတော်များများကိုဆွေးနွေးကြမယ်လို့ခန့်မှန်းထားကြပါတယ်။နိုင်ငံပေါင်း20လောက်ကယူကရိန်းအတွက်လုံခြုံရေးဆိုင်ရာထောက်ပံ့ကူညီမှုအသစ်တွေပို့ဆောင်နေကြကြောင်းအမေရိကန်ကာကွယ်ဝင်ကြီး Lloyd Austin ကယူကရိန်းကာကွယ်ဆိုင်ရာဆက်သွယ်ဆောင်ရွက်မှုအဖွဲ့ရဲ့ဒုတိယမြောက်ဆွေးနွေးပွဲပြီးဆုံးပြီတဲ့နောက်မှာပြောဆိုလိုက်ပါတယ်။အရေးတကြီးလိုအပ်နေတဲ့လက်နက်ကြီးကြီးစံတွေ၊ကမ်းရိုးတန်းကာကွယ်ရေးစနစ်တွေ၊တင့်ကားတွေနဲ့တခြားသောတန်ချက်ကာကားတွေကိုနိုင်ငံအများအပြားကလှူဒါန်းနေကြပါတယ်။လွန်ခဲ့တဲ့3လကရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ယူကရိန်းကိုဝင်ရောက်ကျူးကျော်မှုဟာတိတ်ကိုရှက်ဖို့ကောင်းတယ်လို့ပြောပြီးဂျီနီဗာကုလသမဂ္ဂရုံးကဝိုင်းရင်တန်တမန်တူဖြစ်တဲ့ဘောရစ်ဘွန်ဒါရက်ကတနင်္လာနေ့မှာနှုတ်ထွက်စာတင်သွားပါတယ်။မြမပင်လယ်ကမ်းခြေမှာတည်ဆုံးသူရုပ်အလောင်း14လောင်းတွေ့ရှိရကြောင်းရဲတပ်ဖွဲ့ရဲ့တနင်္လာနေ့ပြောဆိုချက်ကိုကိုကာပီ AFP သတင်းကဖော်ပြပါတယ်။ဒီထဲကတချို့ဟာဆိုရင်မလေးရှားကိုထွက်ခွာဖို့ကြိုးစားကြတဲ့ရိုဟင်ဂျာတွေဖြစ်တယ်လို့လည်းဒေသခံကယ်ဆယ်ရေးတခုအဖွဲ့တခုကပြောပါတယ်ရှင
်။နိုင်ငံတကာသတင်းအချင်းချုပ်ကိုမတ်တင်ကြီးထက်ကပြောပြပေးကြတော့မှာဒီမနေ့အတွက်အစီအစဉ်ထုတ်လုပ်ရေးမှုကနန်းလောင်ပါရုပ်သံလွှင့် engineer တွေကတော့ Tony Pollock နဲ့ Daryl Smith တို့ဖြစ်ပါတယ်။ဒီမနေ့ VOA အစီအစဉ်တွေကိုလိုင်းကီလိုမီတာ25 40နဲ့51လိုင်းလံမီတာ190တို့ကနေတင်ဆက်ပေးခဲ့တာပါ။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးရန်တွေအမျိုးမျိုးကနေကင်းဝေးကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခင်မျိုးသက်ပါ။
This program has come to you from the Voice of America, Washington.